Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ August လ26ရက်ဗုဒ္ဓဟူးနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီမှာဆင်းရဲမှာပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ America ပြည်ထောင်စု Wisconsin ပြည်နယ်ကနိုရှန်မြို့မှာလူမဲတယောက်ကိုရဲကပြစ်ခတ်တဲ့အပေါ်မချေနှက်လို့သုံးညဆက်တိုက်ဆန္ဒပြမှုတွေအတွင်းမှာလူတယောက်တနတ်တန်ရာနဲ့တိတ်ဆုံးခဲ့ပါတယ်။အင်္ဂါနေ့ညပိုင်းကနေဗုဒ္ဓဟူးနေ့ကုတဲ့အထိဆန္ဒပြမှုတွေအတွင်းမှာတခြားသူတချို့လည်းတနတ်နဲ့ပြစ်ခံရလို့ဒဏ်ရာရခဲ့ကြပါတယ်။ကနိုရှာမြို့တရားရုံးသားမှာဆန္ဒပြသူတွေနဲ့ဘေးကရပ်တည်နေကြသူတွေကြားထိတ်တိုက်တွေးမှုဖြစ်ခဲ့စဉ်မှာအခုလိုပြစ်ခတ်မှုဖြစ်တာလို့သတင်းဌာနတချို့ကပြောပါတယ်။ပြောင်းရွှေ့တနတ်နဲ့လူတယောက်ကိုရဲကလိုက်ရှာနေတယ်လို့လည်းသတင်းတစ်ခုကဖော်ပြပါတယ်။မြေကြီးပေါ်လဲကျသွားသူတယောက်ကလူအုပ်ထဲကိုတနက်နဲ့ပြစ်ခတ်နေတယ်ဆိုတော့လက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုတစ်ခုလဲလူမှုကွန်ရက်တွေပေါ်မှာတွေ့ရပါတယ်။အခုလိုပြစ်ခတ်မှုတွေမဖြစ်ခင်ကတရားရုံးရှေ့မှာဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားတဲ့ရဲတွေနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခဖြစ်ခဲ့ပါတယ်။အသက်29နှစ်အရွယ်ဂျေကော့ဘ်ဘလိတ်ဆိုတဲ့လူမဲအမျိုးသားကိုတနင်္ဂနွေနေ့ကရဲတွေကအနီးကပ်တနက်နဲ့ခုနှစ်ချက်ပြစ်ခတ်မှုအပေါ်မှာမချေနှက်လို့အခုလိုဆန္ဒပြမှုတွေဖြစ်နေတာပါ။ Jacob Blake ဟာခါအောက်ပိုင်းကစပြီးအောက်ပိုင်းတည်သွားတယ်လို့သူရဲ့ဖခင်ကပြောပါတယ်။ယာယီဖြစ်တာလားတတလုံးအောက်ပိုင်းတည်သွားတာလားဆိုတာဆရာဝန်တွေကမပြောနိုင်သေးဘူးလို့ဖခင်ဖြစ်သူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကရောဂါကြောင့်ထိခိုက်သေဆုံးခဲ့ရသူသိန်းနဲ့ချီအတွက်စိတ်မကောင်းဘူးလို့သမ္မတကတော်မလာနီယာထရမ့်ကပြောကြားပါရယ်။ဒီနေ့လာနေကစတင်တဲ့ Republican Party ညီလာခံဒုတိယနေ့အဖြစ်နဲ့အင်္ဂါနေ့တုန်းကအင်မီတော်ရဲ့နှင်းစီချံမျက်ခင်းပေါ်မှာသမ္မတကတော်ကမိန့်ခွန်းပြောကြားခဲ့တာပါ။မလာရဲကစားလို့ဘဝတွေအပြောင်းလဲစီပြောင်းလဲခဲ့ကြရကြောင်းနဲ့လူတွေမှာစိုးရိမ်ကြောက်ကြစိတ်တွေအခုအညီမဲ့ခံစားမှုတွေဖြစ်နေကြရတယ်လို့ဆိုပြီးအဲ့ဒီလူတွေကိုအားပေးစကားပြောကြခဲ့ပါတယ်။သူရဲ့ခင်မွန်းသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ပြည်သူတွေရဲ့အရေးကိုအမြဲအာရုံစိုက်ရှည်တန်းတင်ဆောင်ရွက်သွားမယ်သူဖြစ်တယ်လို့လည်းဆိုပါတယ်
။ No matter the amount of negative or false media headlines or attacks from the other side, Donald Trump is not and will not lose focus on you.
သမယိုးကြသမနာတယောက်မဟုတ်တဲ့သူခင်မောအပေါ်တစ်ဖက်ကတိုက်ခိုက်မှုတွေသတင်းမီဒီယာတွေပေါ်မှာဝေဖန်ဖော်ပြမှုတွေဘလောက်ရှိနေပါစေအမေရိကန်ပြည်သူတွေအပေါ်ဒေါ်နယ်ထရမ့်ရဲ့အာရုံစိုက်မှုလမ်းလွဲသွားမှာမဟုတ်ဘူးလို့သမရကတော်မလာနီယာထရမ့်ကပြောကြားခဲ့တာပါကိုဗစ်ကရောဂါကြောင့် Republican Party ညီလာခံကိုအွန်လိုင်းကနေကျင်းပနေပြီးမိန့်ခွန်းပြောကြားသူအများစုကလည်းအွန်လိုင်းပေါ်ကနေတစ်ဆင့်ပဲပြောကြားကြပါတယ်အင်္ဂါနေ့ကတော့အင်ဂျီရိုကိုနောက်ခံထားပြီးနှင်းစီချံမြက်ခင်ပေါ်မှာသမ္မတကတော်မိန့်ခွန်းပြောကြားတာကိုပရိသတ်တရားလောက်တက်ရောက်နားထောင်ခဲ့ကြပါတယ်။ Republican Party ညီလာခံမှနိုင်ငံခြားရေးဝန်ကြီး Mike Pompeo အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာကြိုတင်ရိုက်ကူးထားတဲ့မိန့်ခွန်းကိုထုတ်ပြန်ပြသခဲ့ပါတယ်။အစိုးရဝန်ထမ်းဖြစ်တဲ့နိုင်ငံရဲ့ထိပ်တန်းတန်တမန်တယောက်ကအခုလိုပါတီဆွဲထောက်ခံမိန့်ခွန်းပြောတာမျိုးအရင်ကမရှိခဲ့ဘူးတာကြောင့်ဒါဟာဥပဒေနဲ့ညီရလားဆိုတာစုံစမ်းဖို့အတွက်ဒီမိုကရက်တွေတောင်းဆိုနေကြပါတယ်။လောလောဆယ်အရှိအလေပိုင်းကိုတာဝန်နဲ့ခီးထွက်နေတဲ့ဝန်ကြီးပွန်ပီယိုကဂျေရုဆလင်မြို့ကိုပထမဆုံးတွားရောက်ခဲ့တာပါ။သူ့ရဲ့မိန့်ခွန်းအတွင်မှ Trump အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုချီးကျူးပြောကြားခဲ့ပါတယ်။ American သံရုံးကို Tel Aviv မြို့တော်ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ခဲ့တဲ့ကိစ္စမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်နဲ့ညှိနှိုင်းခဲ့တဲ့ကိစ္စ IS သွေးကြွအဖွဲ့ကိုနှိမ်နှင်းဖို့ကြိုးပမ်းမှုနဲ့သူ့အဆိုတရုတ်ရဲ့ကောင်းပုံဖြတ်အမျက်ကြီးစားရန်လုံမှုအပေါ်ကင်တွယ်ခဲ့တာတွေကိုနိုင်ငံသားရေးဝန်ကြီးကအမွှန်းတင်ပြောကြားခဲ့ပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့နိုင်ငံသားရေးဝန်ကြီးတယောက်ကပါတီညီလာခံမှာအခုလိုမိန့်ခွန်းပြောကြားတာအရင်ဘယ်တော့မှမရှိခဲ့သလိုထူးခြားနေပြီးတော့ဥပဒေချိုးဖောက်ရာရောက်နေပုံရတယ်လို့ဒီမိုကရက်ပါတီအမတ်တွေကပြောကြားနေပါတယ်။စုံစမ်းစစ်ဆေးဖို့လည်းတောင်းဆိုနေကြပါတယ်။နိုင်ငံသားရေးဒုဝန်ကြီးစတီဗန်ဘီဂန်အနေနဲ့ဒီကိစ္စကိုစက်တင်ဘာ1ရက်မှတိုင်ခင်မှာတုံ့ပြန်ဖို့နဲ့နိုင်ငံသားရေးဌာနကနေရှင်းပြဖို့အတွက်အောက်လွှတ်တော်နိုင်ငံသားရေးကော်မတီရဲ့စီကံထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးရေးဆက်ကော်မတီဥက္ကဋ္ဌအမတ်ဟွာကင်းကက်စထရိုကစာရေးသားတောင်းဆိုထားပါတယ်။နိုင်ငံသားရေးဝန်ကြီးပွန်ပီယိုကတော့ဒီကနေ့အစောပိုင်းတုန်းကဘာရိန်းနိုင်ငံမနာမာမြို့တော်မှာအင်ရှိမင်းသားဆာမန်ဘင်ဟာမက်အယ်ခါလီဖာအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ပင်လယ်ခွေ့ဒေသနိုင်ငံတွေစီးလုံးချဖို့အရေးကြီးတဲ့အကြောင်းနဲ့ ဒေတာတွေအီရန်ရဲ့လွှမ်းမိုးလာမှုအပေါ်တံပြန်ဆောင်ရွက်ကြရေးကိစ္စတွေဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကပြောပါရယ်ဗုဒ္ဓဟူးနေ့နှောင်းပိုင်းကျရင်တော့သူဟာအာရဗ်စော်ဘွားများပြည်ထောင်စု UAE ရဲ့မြို့တော်အဘူဒါဘီကိုသွားမှာဖြစ်ပြီးတော့အစ္စရေးနဲ့ UAE ကြားရထားတဲ့ဆက်ဆံရေးဆိုင်ရာသဘောတူညီမှုအကြောင်းဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဌာနကပြောကြားထားပါရယ်အမေရိကန်ပြည်ထောင်စုပင်လယ်ကွေ့ဒေသကို Laura Hurricane မုန်တိုင်းဥတီလာနေတဲ့အတွက် Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေရဲ့ကမ်းရိုးတက်ဒေသတစ်လျှောက်နေကြသူလူ9သိန်းကျော်ကိုဘေးကင်းရာမှပြောင်းနေကြဖို့အတွက်အမိန့်ထုတ်ထားပါတယ်။လောလောဆယ် Hurricane ပြင်းအားအဆင့်1ရှိနေတဲ့မုန်တိုင်းဟာအင်အားကောင်းလာပြီး Mexico ပင်လယ်ကွေ့ကို Hurricane ပြင်းအားအဆင့်3နဲ့ဖြတ်ကျော်က Texas ပြည်နယ်အထက်ပိုင်းနဲ့ Louisiana ပြည်နယ်အနောက်တောင်ပိုင်းကမ်းရိုးတက်ဒေသတွေဘက်ကိုပုံတခုနဲ့ညပိုင်းဒါမှမဟုတ်ဂျာတာဘင်းနဲ့အစောပိုင်းရောက်လာမယ်လို့ American Hurricane Center ကခန့်မှန်းထားပါတယ်။အင်္ဂါနေ့ညပိုင်းတုန်းက Laura Hurricane မုန်တိုင်းဟာလေပြင်းတိုက်နှုန်းတစ်နာရီကိုကီလိုမီတာ150လောက်ရှိနေတယ်လို့ Hurricane Center ကပြောပါတယ်။ပင်လယ်ကွေ့ဒေသအနောက်မြောက်ပိုင်းဒေသတွေမှာ Hurricane မုန်တိုင်းသတိပေးချက်တွေကိုလည်းထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့် Louisiana နဲ့ Texas ပြည်နယ်တွေမှာမိုးရေချိန်30စင်တီမီတာအထိရွာသွန်းနိုင်တယ်လို့ခန့်မှန်းထားပါတယ်။
ယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်ဒိုမီတာ19ကီလိုဟတ်ဇ်3953ညလိုက်ဒိုမီတာ25ကီလိုဟတ်ဇ်7883ညလိုက်ဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနိုင်ဘက်မှာလိုက်လံမီတာ190ကီလိုဟတ်ဇ်3905တို့ကနေပါထုတ်လွှင့်ပေးပါတယ
်။ကျမနာလောပါထိတ်တန့်ရောက်တင်ပြတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ရှိခိုင်ပြည်နယ်ရဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလက်တလောမြင့်တက်လာတဲ့အပေါ်ဆိုရင်ကြောင်းကုလသမဂ္ဂကဩဂုတ်လ26ရက်နေ့အနည်းဆုံးနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ရှိခိုင်ပြည်နယ်ထဲကလူသားချင်းစာနာမှုဆိုင်ရာစင်ကောချက်တွေအပြင် COVID-19 ကာယောဂါကာကွယ်ထိန်းချုပ်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဆက်ပြီးတော့အားပေးကူညီသွားမယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာမတ်လကစပြီးတော့ COVID-19 ကာယောဂါပေါ်ပေါက်လာတာမှာရှိခိုင်ပြည်နယ်က96ဦးပါဝင်ပြီးဩဂုတ်လလည်းကစလို့ကူးစက်ခံရသူ80ကျော်ရှိကြောင်းအကစားနယ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီထဲမှာ82ဦးကတော့ဒေသတွင်းကူးစက်ခံရတာပါ။ရှိခိုင်စစ်ဘေးရှောင်တုတ်ကတဲ့စခန်းတွေနဲ့အခြားဒေသတွေမှာပါ COVID-19 ကာယောဂါအသိပညာပေးလှုံ့ဆော်မှုတွေကိုကုလသမဂ္ဂနဲ့မိတ်ဖက်လူမှုရေးအဖွဲ့အစည်းတွေလုပ်ကိုင်နေသလိုပဲတန့်ရှင်ရေးသုံးပစ္စည်းတွေ၊သကိုရေးသုံးကာကွယ်ရေးပစ္စည်းတွေပါဖြန့်ဝေပေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အလူရှင်တွေရဲ့အကူအညီတွေနဲ့မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ရှိခိုင်ပြည်နယ်သဝန်းကပြည်သူ6,900နီးပါးအတွက်အခြေခံလိုအပ်ချက်တွေ၊စာနာရိတ်ခါ၊ပညာရေး၊ကျန်းမာရေးစောင့်ရှောက်မှုနဲ့မိလာစနစ်ကာမှုရေးစရာတွေကိုလုပ်ကိုင်ပေးတဲ့နေရာမှာကုလသမဂ္ဂကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်လက်ပူးပေါင်းလုပ်ကိုင်သွားမယ်လို့လည်းပြောထားပါတယ်။ရှိခိုင်ပြည်နယ်အပါဝင်အခြားဒေသမှာလုပ်ကိုင်နေတဲ့ကုလသမဂ္ဂနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတို့ကလည်းအစိုးရနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ကာကွယ်ရေးဆိုင်ရာလက်ညှိုးချက်တွေအတိုင်းလိုက်နာလုပ်ကိုင်နေပါတယ်လို့လည်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာ73ရက်ဆက်တိုက်ကိုရိုနာဗိုင်းရပ်စ်ကိုကူးခံရသူရရှိတွေ့နေတာကြောင့်စာနာပြနေကြတဲ့ဆရာဝန်နဲ့အလုပ်ပြောင်းဝင်ဖို့တောင်ကိုရီးယားအစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။အမိန့်ကိုမလိုက်နိုင်ရင်ဆရာဝန်လိုင်စင်ရုပ်သိမ်းခံရနိုင်တယ်လို့3နှစ်ထက်မပိုတဲ့ထောင်ဒဏ်ကျခံရနိုင်တယ်လို့လည်းကျန်းမာရေးဝန်ကြီးကပြောပါတယ်။လာမယ့်10နှစ်အတွင်းဆေးကြောင်သား4000တုံးမြင့်လက်ခံမဲ့အစိုးရရဲ့အစီအစဉ်ကိုမကျင့်တဲ့လို့နိုင်ငံတော်ကဆရာဝန်နဲ့ပုံထိုးတွေကစပြီးတော့3ရက်ကြာဆန္ဒပြရမှာဆိုးမျိုးကဆရာဝန်နဲ့လည်းပူပေါင်းပါဝင်နေတာကြောင့်မျိုးရဲကအဓိကအစည်းအဝေးမှာဆရာဝန်နဲ့နဲနေပြီးတော့ခွဲစိတ်မှုတွေနဲ့နှောင့်နှေးနေရတယ်လို့ Yonhap တင်းကပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့ပိုကူခံရသူ320တွေ့ပြီးတော့239ယောက်ကတော့ဆိုးမျိုးအနီးတစ်ပိုက်ကပါ။အမေရိကန်နဲ့ဘရာဇီးလ်ပြည်ရင်ကမ္ဘာမှာပိုးကူးခံရသူတရအများဆုံးရှိတဲ့အိန္ဒိယမှာလည်းဒီကနေ့ပိုးကူးခံရသူ6,900ကျော်ရှိတဲ့အတွက်စုစုပေါင်းပိုးကူးခံရသူ3,200,000ကျော်ပါတယ်။အိန္ဒိယမှာဒီလတလတဲ့ပိုးကူးခံရသူကတသန်းခွဲရှိတာပါ။အိန္ဒိယမှာနေ့စဉ်ပိုးကူးသူ6,000ကျော်ရာနှစ်ပတ်ရှိပေမဲ့လုပ်ငန်းတွေကတော့တပြေပြေပြန့်ဖွဲ့နေပါတယ်။အစိုးရကိန်းဂဏန်တွေအရပိုးကူးခံရပြီးပြန်လည်တက်တာသွားသူ86ရာခိုင်နှုန်းရှိပြီးတိတ်ဆုံးသူက13,800ရာခိုင်နှုန်းရှိပါတယ်။ပြပကဝင်လာသူတွေမှာပဲပိုးတွေ့ရတဲ့တရုတ်နိုင်ငံကတော့ခီးတယ်9ဦးကိုဗစ် -19 ကူးခံထားရတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အဘူဒါဘီကနေရှဟိုင်းကိုလာတဲ့ခီးစဉ်အလုံးရန်လာလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာပိုးကူးဆက်မှုမြင့်တက်နေတဲ့ Victoria ပြည်နယ်မှာတော့ပြီးခဲ့တဲ့တစ်ပတ်ကတည်းကပိုးကူးသူကျဆင်းလာနေပြီးဒီကနေ့မှာတော့ပိုးကူးခံရသူ149ဦးရှိပါတယ်။ရွှေဂျာဒုက္ခတဲ့အချက်တွေနဲ့ရင်ဆိုင်နေရတာ၃နှစ်ပြည့်ခဲ့ပြီဖြစ်ပြီးဒီပြဿနာပေါ်ပေါက်လာရတဲ့အကြောင်းရင်းကိုအထူးအာရုံစိုက်ဆွေးနွေးကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒိုရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒ ဒီအကြတဲ့ကြောင့်ထိခိုက်နစ်နာခဲ့သူအားလုံးနဲ့ကုလသမဂ္ဂကစီလုံးညီညွတ်စွာယက်တည်နေပါတယ်လို့လည်းမစ္စတာကူဒရက်ရဲ့ပြောခွင့်ရသူကအောက်တိုဘာ26ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးတိုးတက်မှုလူ့အခွင့်အရေးနဲ့ငြိမ်းချမ်းရေးအတွက်ဒေသရင်းပတ်ဝန်းပတ်သက်နေသူအားလုံးနဲ့အတူပူးပေါင်းဆောင်ရွက်ဖို့ကတိပြုပါတယ်လို့လည်းဖော်ပြထားတာပါ။ဒုက္ခတဲ့အားလုံးသူတို့သဘောဆန္ဒအတိုင်းပေကင်ကင်တိတ်ခါရှိရှိနဲ့နေရပြန်နိုင်အောင်ဒီအချက်အသေးပေါ်ပေါက်ခဲ့တဲ့အကြောင်းရင်းကိုအရေးတကြီးအာရုံစိုက်ပြောဆိုဆွေးနွေးဖို့လဲအတွင်ရင်းမှုချုပ်ကတိုက်တွန်းထားတာပါ။ရူရင်ဂျာဒုက္ခတဲ့အချက်အသေးပေါ်ပေါက်ခဲ့တဲ့၃နှစ်ပြည့်ချိန်မှာပဲအတွင်ရင်းမှုချုပ်ရဲ့ကြေညာချက်ထွက်လာတာဖြစ်ပါလေ။အမေရိကန်ကနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကလည်းရူရင်ဂျာရဲ့အပေါ်လိုမျိုးတုံးအောင်လုပ်ပြီးတော့လူသားတို့အပေါ်ကျူးလွန်တဲ့အရာစုမှုတွေအတွက်မြန်မာစစ်တပ်ကတာဝန်ခံလောင်လုပ်ကိုင်ပေးဖို့အမေရိကန်နိုင်ငံခြားရေးဌာနကိုအဟုတ်လား25ရင်းနဲ့မှကြီးညာချက်ထုတ်တောင်းဆိုခဲ့ပါတယ်။ရင်ဂျာဒုက္ခတဲ့အရေးပေါ်ပေါက်တာ၃နှစ်ပြည့်ခဲ့ပေမဲ့သူတို့အပေါ်မြန်မာစစ်တပ်ရဲ့ရက်စတဲ့လုပ်ရက်တွေဆက်ပြီးပေါ်ပေါက်နေတော့မယ်လို့လည်း USCIRF ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ရင်ဂျာဆိုတဲ့အုံတော်ကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့တော့လူ့အခွင့်အရေးကျူးလွန်တာမရှိဘူးလို့ညင်ဆိုထားပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်ပြီးတော့ online ပေါ်မှာရေးသားဖော်ပြတာတွေကိုအရေးယူတာတွေတိုးမြင့်လုပ်ကိုင်သွားမယ်လို့ထိုင်းနိုင်ငံကပြောလိုက်ပါတယ်။ထိုင်းနိုင်ငံဘရင်စနစ်ကိုပွေဖန်ထားတဲ့အဖွဲ့တစ်ခုရဲ့ Facebook စာမျက်နှာကိုဖယ်ရှားဖြစ်ဖို့ထိုင်းတာဝန်ရှိသူတွေက Facebook company ကိုဖိအားပေးလိုက်ပြီးနောက်တစ်နေ့မှာပဲထိုင်းဝန်ကြီးတဦးကခုလိုပြောတာပါ
then copy ดินแดนเหมือนเดิมนะครับผมจะได้พูดเมื่อวานว่าเราใช้คําว่า
ท้ายနိုင်ငံရဲ့အချုပ်အခြာအာဏာကိုကျွန်တော်တို့ကာကွယ်နေတာပါနိုင်ငံ내စသေးတာတွေကိုကာကွယ်တာမျိုးမဟုတ်ပေမဲ့ท้ายနိုင်ငံရဲ့ cyber လုံခြုံရေးကိုကာကွယ်တာဖြစ်ပါတယ်လို့ digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနဝန်ကြီးဘာဟီပွန်စီပူနတ်ကနာကပုံထုံးနဲ့တင်စာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဥပဒေနဲ့မကန့်ညီတဲ့ဖော်ပြချက်တွေပါတဲ့ဘလို့အင်တာနက်ဆာမျက်နှာမျိုးကိုမဆိုပိတ်ပစ်ဖို့တရားရုံးအမိန့်ကို48နိုင်အတွင်းရယူမယ်လို့လည်းပြောပါတယ်သက်ဆိုင်ရာဆိုရှယ်မီဒီယာကုမ္ပဏီတွေအနေနဲ့ဒီအမိန့်ကို15ရက်အတွင်းမလိုက်နိုင်ရင်တရားရင်ဆိုင်ရမှာပါ။ထိုင်းအစိုးရရဲ့ဒီလိုဖိအားပေးမှုတွေကြောင့် Rialis Marketplace ဆိုတဲ့အုပ်စုကိုဖယ်ရှားဖြစ်ဖို့ Facebook ကတင်းလင်းလာနေမှာသဘောတူခဲ့ပေမဲ့နောက်ပိုင်းမှာတော့ဒီကိစ္စကိုတေချာစဉ်းစားတုံ့တက်ပြီးတော့ထိုင်းအစိုးရကိုတရားရင်ဆိုင်သွားမယ်လို့ပြောပါတယ်။အဖွဲ့ဝင်တန်းကျော်ရှိတဲ့ဒီ Facebook စာမျက်နှာကိုဂျပန်နိုင်ငံမှာနေထိုင်တဲ့ထိုင်းနိုင်ငံသားတက်ကူဆရာအသက်49နှစ်အရွယ် Harvin Chacha Vaphophong ကထိုင်းရဲ့တည်ဦးစာမိုင်းဘီယင်းစနစ်အကြောင်းဆွေးနွေးဖို့ဧပြီလမှာတည်ထောင်ခဲ့တာပါ။ထိုင်းနိုင်ငံမှာ BN စနစ်ကိုမဝေဖန်နိုင်အောင်တင်းကျပ်တဲ့ဥပဒေတွေချမှတ်ပြီးတော့ပြစ်မှုကျူးလွန်ရင်ထောင်လန်း15နှစ်အထိပြစ်ဒဏ်ပေးနိုင်တာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင့်သွားမှာပါ။
ရခိုင်ပြည်နယ်မှာအများစုအပါအဝင်မြန်မာနိုင်ငံမှာ24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ100အထိတည်ပြုခဲ့တာကြောင့်အများပြည်သူကြားသတိထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့မနေ့ညနဲ့ဒီကနေ့မနက်ထုတ်ပြန်ချက်အရလူပေါင်း100အထိစံချိန်တွေကူးစက်ခဲ့တာကြောင့်အထူးသတိထားကြဖို့ကျန်းမာရေးပညာရှင်တွေသတိပေးနေကြတာပါ။ရခိုင်ပြည်နယ်တစ်ခုထဲမှာသတင်းပတ်အနေနဲ့အတွင်းကူးစက်သူ100လောက်ရှိနေတာကြောင့်မြန်မာနိုင်ငံမှာကိုဗစ်ကရောဂါဒုတိယလှိုင်းအစဖြစ်နေပြီလို့ဗဟုကူးစက်ရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။လက်ရှိမှာဆိုလို့ရှိရင်တော့ဒါဟာဒုတိယလှိုင်းအစလေးလို့ပြောမယ်ဆိုရင်ပြောလို့ရတယ်။လှိုင်းဆိုတာမျိုးကတော့လှိုင်းတစ်သေးလေးနဲ့လှိုင်းမလှိုင်းကြီးလဲလှိုင်းမယ်ဆိုရင်ဒါဟာဒုတိယဆိုင်ကလေးစပြီးတော့တက်လာတယ်လို့ပြောလို့ရတယ်။ရောဂါတစ်ခုရဲ့သဘောတဘာဝကသူဟာဒီလိုဆက်ဖြစ်စမှာဆိုရင်ဒီလိုထောင်ထက်တယ်သူ့ရဲ့လှိုင်း graph ကကျစီအတွေ့အတွေ့နေဦးမှာပဲတစ်ချိန်တိုင်းကတစ်ခုရောက်သွားမယ်တေချာထိမ့်ထုတ်နိုင်မယ်ဆိုလို့ရှိရင်သူကတန့်သွားမယ်တန့်သွားရင်နောက်ပိုင်းကျလို့ရှိရင်ကျသွားမယ်ဒါဟာသူ့ရဲ့ body အရဆိုဒီလိုဆိုအခုကတော့တက်နေတဲ့အချိန်ပေါ့ဘာဖြစ်လို့လဲဆိုတော့ရောဂါကိုကူးစက်မှုတွေကတယောက်နဲ့တယောက်ကရှိနေနိုင်တဲ့အချိန်တိုင်းကမှာဆိုလို့ရှိရင်ဒါဟာကူးစက်မှုကများနေတယ်ပေါ့နော်ဒီလိုများနေတော့ဒါဟာဒုတိယလိုင်းအစဒါဆိုပြောလို့ရတယ်ဒါတော့ဒီဒုတိယလိုင်းအစကို client အကြီးကြီးမဖြစ်သွားအောင်နောက်တော့ကြာတော့နော်လိုင်းတွေဟိုပေါ့နော်လိုင်းကြီးရနေပြီးတော့ဖြစ်ပွားကူးစက်မှုတွေသုံးမှုတွေအများကြီးမဖြစ်အောင်ပေါ့အားလုံးကတာဝန်ရှိတာပေါ့နော
်လူနာတစ်တွေထဲမှာအတီးပြူလူနာနဲ့ထိတွေ့မှုရှိခဲ့တဲ့အတွက်အသွားလာကန်တက်စောင့်ကြည့်နေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကနှစ်လရွယ်ကလေးငယ်တအူးလဲပါဝင်ပါတယ်ယောဂဘူးတွေ့တဲ့လူနာတစ်တွေရဲ့အခုလိုလာသားရွယ်ကလေးငယ်ပါလာတာကြောင့်ကလေးလူကြီးမျိုးရဲ့ယောဂကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကလေးအထုကုဆရာဝန်ပါမောက္ခဒေါက်တာစောဝင်းကတိုက်တွန်းထားပါတယ်
ဒီကိုဗစ်ကတော့လူကြီးကိုကူးနိုင်တယ်လို့ကလေးကိုလည်းကူးနိုင်တယ်ပေါ့အဲတော့ကလေးကကြတော့ဘာကောင်းလဲဆိုတော့ကလေးကတော့ယောဂဖြစ်လို့ရှိရင်ကူးဆက်ခံရပေမဲ့သိပ်ပြီးတော့ပြင်းထန်နေမှရှိဘူးယောဂလက္ခဏာလည်းမပြတာများတယ်ပေါ့နော်ကြားတဲ့ကလေးတွေမှလည်း ြင်းထန်လေးတိုက်ပြီးတော့နေပါတယ်အဲတော့မိခင်ကတို့တိုက်လို့ရှိလဲနှုတ်ထဲမှာတော့ကိုဗစ်ကတော့မပါဘူးဒါပေမဲ့မိခင်တို့တိုက်မယ်ဆိုရင်တော့နှာခေါင်းအုပ်နဲ့တိုက်ရမယ်အဲနှုတ်မတိုက်ခင်တော့ဘာလို့မှဆိုနှက်ကိုတေချာဆေးအဲ့လိုတော့
အတီးပြူလူနာတွေနဲ့ထိတွေ့မှုမရှိပဲကူးဆက်သူတွေပါတွေ့ရှိနေရတာကြောင့်လူလူကျန်းမာရေးအတွက်အန္တရာယ်ရှိတယ်လို့လည်းဒေါက်တာစောဝင်းကသိပေးထားပါတယ်ကိုဗစ်ဒုတိယလှိုင်းမှာကူးဆက်နေတဲ့ virus ပိုးဟာကူးဆက်နှုန်းဆယ်စားမြန်နဲ့မျိုးပီစားဟုတ်မဟုတ်ဆိုတာကိုစေတုတင်နာဦးစီးဌာနကစစ်ဆေးနေပါတယ်အခုရောဂါပိုးကူးဆက်ခံရသူတွေမှာပြင်းထန်တဲ့လက္ခဏာမတွေ့ရတာကြောင့်ဒီ virus ဟာကူးဆက်မှုမြန်မြန်ပဲပြင်းထန်မှုလျော့နည်းနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကယူဆနေပါတယ်ကျန်းမာရေးနဲ့အားစားဝင်ကြီးဌာနကတော့ကိုဗစ်ကပ်ရောဂါကာကွယ်ရေးထုတ်ပြန်ထားတဲ့သတိပေးချက်တွေနဲ့ဒေသန္တရညွှန်ကြားချက်တွေကိုအတိအကျလိုက်နာကြဖို့လည်းတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေပြင်ပို့ထားပါတယ်
။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတွေတိတိတသားတိုးလာနေတာကြောင့်မကြသေးရင်ကမှပြန်ဖွင့်လိုက်တဲ့အခြေခံပညာအထက်တန်းကျောင်းအလုံးကိုမနေ့ကစပြီးပြန်ပိတ်ဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထောမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုပြန်ဖြစ်လာတာကြောင့်တနိုင်ငံလုံးကအခြေခံပညာအထက်တန်းကျောင်းအလုံးကိုဩဂတ်စ်လ28ရက်မနက်ဖြန်ကစပြီးရက်အကန့်အသတ်မရှိယာယီပိတ်ထားဖို့စီစဉ်နေတာပါ။ရောဂါကူးစက်မှုတွေကိုကာကွယ်ဖို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီကဒီကနေ့ပဲပညာရေးဝန်ကြီးဌာနကိုအကြောင်းကြားလာတဲ့အတွက်သက်ဆိုင်ရာပြည်နယ်နဲ့တိုင်းတွေကတာဝန်ရှိသူတွေကိုထပ်မံညွှန်ကြားထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မဝင်းကပြောပါရစေ။
ဒီကြောင်းနေရာအခုပဲ12နှစ်ကျော်လောက်ကပဲကိုဗစ်ပိုးကော်မတီကနေပြီးတော့တိုင်းဒေသကြီးဆွေရဖွဲ့ဒီအားလုံးနဲ့ပြည်ဟင်းဝိဌာနကိုအကြောင်းကြားထားတယ်။စာတော့ဆရာတို့ရှင်မရောက်သေးဘူး။ဝန်ကြီးရင်းဝန်နေမှာဆရာတို့ကိုပြောလို့ဆရာတို့ကနေတစ်ဆင့်တိုင်းပြည်ဟင်းကြီးရဲ့အားလုံးကိုနေပြည်တော်မှနေကဆက်ပြီးတော့ဖွင့်လက်ဆဖြစ်နေတဲ့တက်တန်းစင်းတဲ့အကြောင်းဆွေရကြောင်းဘက်ကကြောင်းကိုပိုင်ကြောင်းအားလုံး6526ကျောင်းအားလုံးနဲ့ဆက်မနေ့ကစပြီးယာယီပြိပါတယ်နော
်ကိုဗစ်ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်အတိုင်းမဖွင့်နိုင်ပဲတစ်လကျော်နောက်ကျပြီးမှပြန်ဖွင့်နိုင်ကြတာပါဒါပေမဲ့လည်းအခုတခါကူးစက်မှုတွေတကြောပြန်ပြန်ဖြစ်လာတာကြောင့်ကျောင်းတွေဖွင့်ပြီးတစ်လကျော်အကြာမှာပဲပြန်ပိတ်လိုက်ရတာပါဇူလိုင်လကစပြန်ဖွင့်နေတဲ့ကျောင်းတွေမှာတော့ကျန်းမာရေးအတွက်ကြိုတင်ကောက်ွယ်ရေးအစီအစဉ်တွေနဲ့ပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မဝင်းကပြောပါတယ
်ကျောင်းစီကိုကျောင်းသားဆိုရင်တော့ကျောင်းသားတို့ဆရာမတို့ရုံးဝန်ထမ်းလို့ဆိုရင်တော့ဆရာဦးစီကိုထူးခြားဖြစ်စဉ်တက်တယ်ပေါ့ကွာအခုရောဒါတော့မတက်သေးဘူးပေါ့နော်ဆရာမတွေလည်းဆရာတို့သတင်းတော့ရတာပေါ့ဒါပေမဲ့သတင်းတော့မတက်သေးဘူးအဲအကြောင်းတွေအားလုံးလည်းတေးချစမကြလို့လို့ကံအတော်ဆိုအကြောင်းတွေကူးဆက်တယ်ဆိုတော့မဖြစ်တော့တာပေါ့
အခုနောက်ဆုံးကူးဆက်မှုတွေအများဆုံးတွေ့နေရတဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲကျောင်းတွေအလုံးကိုပိတ်ထားရပါတယ်။ပြီးခဲ့တဲ့ဇူလိုင်လတဲ့နိုင်ငံတော်ဝန်ကအထက်တန်းကျောင်းတွေပြန်ဖွင့်ရမှာကြံနေသေးတဲ့ယာနှစ်ချီတဲ့ကျောင်းတွေနဲ့အလယ်တန်းကျောင်းတွေကိုပြန်ဖွင့်နိုင်ဖို့စီစဉ်နေချိန်မှာပဲအခုလိုကျောင်းတွေကိုပြန်ပိတ်လိုက်ရတာဖြစ်ပါတယ်ရှင်။ကျွန်မအင်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုUAE Mobile App အဖြစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်ကနေမကြသေးခင်ကပြန်လာတဲ့သူတစ်ယောက်ထံမှာကိုရိုနာဗိုင်းရပ်ကူးစက်နေကြောင်းအတည်ပြုခဲ့ပြီးနောက်ထိတွေ့ဆက်ဆံသူတွေကိုအသွားလာတွေကန့်တတ်လိုက်တယ်လို့ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့သို့တော်မှလည်းတရင်သမားတရင်ယူခွေယာယီတမ်းမြစ်ထားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရခိုင်ပြည်နယ်စစ်တွေကနေမွန်ပြည်နယ်မော်လမြိုင်မြို့ကိုပြန်ရောက်လာတဲ့အသက်55နှစ်အရွယ်အမျိုးသမီးမှာကိုရိုနာဗိုင်းရပ်ကူးစက်နေတာတွေ့ရှိခဲ့ရပြီးနောက်ထိတွေ့ဆက်ဆံသူတွေကိုလည်းစောင့်ကြည့်စစ်ဆေးဖို့အသွားအလာတွေကန့်တတ်လိုက်တာပါမွန်ပြည်နယ်အပြင်တခြားတိုင်းနယ်ပြည်နယ်တွေမှာထိတွေ့ဆက်ဆံခဲ့သူတွေကိုလိုက်လံစုံစမ်းပြီးစောင့်ကြည့်ဖို့လည်းစီစဉ်နေတယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာထွန်းအောင်ကြီးကပြောပါတယ်
ဝိုင်းမိုင်းကွန်တက်ကဒီမှာဝန်နေတဲ့ကွာရန်တီးယားဆေးရုံကွာရန်တီးယား9ရက် CVF2 က32ရက်32ရက်ကဒီမှာ CVF2 ဝင်တာပေါ့
ငါ့ဘူးကရန်ကုန်ပြန်ပါသွားလို့ရန်ကုန်နဲ့ထိတ်လို့ရတယ်အဲ့တော့ဒီဘက်ကသူကမန္တလေးနဲ့ပြန်ပါလာတယ်မန္တလေးအမင်းကလည်းအားရတော့ဒီမှာမော်လမြိုင်ကရှိဦးရေရန်ကုန်ပြန်သွားတာငါ့ဦးရေဆက်သုံးရှိတယ်အဲ့ဒါရန်ကုန်နဲ့ထိတ်လို့ရတယ်ဘုဘကရခိုင်ဘက်ကသူလေနဲ့သွားရတယ်လေအဲ့ဒါလည်းလမ်းချိတ်လို့ရတယ်ရခိုင်ပြည်နယ်မှာအများစုအပါအဝင်
24,000ပြည်နေအိမ်ဝန်းကျင်မှာလဲအတွားလာတွေကိုကန့်တတ်တမ်းမြစ်ထားတယ်လို့ဒေတာခံအရေးပေါ်ကဲစေရေးအတင်းဥက္ကဋ္ဌဦးထွန်းရှင်ကပြောပါတယ်။ကျမနဲ့ဆက်စပ်တဲ့သစရဲလူတွေကိုဆယ်လုံးနဲ့ဆောင်ပါနော်အဲ့ဒီကိုပို့တယ်ပို့ပြီးတော့အဲ့ဒီအိမ်တွေကိုကျွန်တော်တို့ကအမြဲတမ်းရက်ခံပြီးတော့ဟိုထဲမှာအပြင်မထွက်ကြဘူး။နောက်ရက်ွက်လူကြီးကိုခေါ်ပြီးတော့ရက်ွက်လူကြီးကအဲ့ဒီအိမ
ตาวงเส้นเดียวปุ๊บจะเสียใจมากนะดูมอร์แมนยาวไปก็โอเซนตัวเลยโอเซนมาเก้าสัปดาห์เลยอันนั้นชนะได้ยังไม่มาลุจานะน้าเอาไปก็เจ๊จีตัวเลยน้าอาจจะบาดคุณตัวเลยแต่รู้ว่าเนาะแต่ที่มีเสียเสียตัวเลยก็อะไรดีจ้ะ
ลูนาเตตูอดีตผู้พิจารณาหมาเป็นมุ่งพินิจสุดต่อสีเวโก้เตรียมมีเดียร์เตยอัตรินยาอยู่ในรายกุลเลยตามยินไล่บาร์เลยแต่ยอกากาลากันตัดชัดด้วยเนี่ยนี่เตรียมทำอะไรก็สุดต่อมาเตรียมอยู่คุยเปิดทาวเมอคุอาคาคุสัมมุดเลยแต่จอบยันตัวลายยาเรตัวโจดิงกากรเรนเน่กันตัดไล่ด่าลุเลยมุ่งพินิจสุดต่อตุเดียอุกทาตาวตาเอาในอุกาเปียวบาร์เล
มันนี่ก็จะรอผู้คนในทุกจังหวัดในทางนี้เช่นไรบ้างนะเสด็จยานในการที่เนี่ยในเปลี่ยนลาเลยดีวันนั้นเดียวกันในจุดที่ตัวเสด็จในทางนี้เช่นไรเลยที่เราตัวเย่โหสั่นเลยเลยว่าเราต้องชามูเรียเลยก็สั่งยาทานาเลยเราไล่หลังในเสด็จเจ็ดบ้างนะดีใจมาจะนั่งรู้ไปกันเลยแต่เย่เราไม่เข้าหน้าบุตรก็จะนั่งตื่นเต้นไปเลย อาจจะมองสักการะจะโน้ตที่ชุดอย่างลูกศิวิตมาช่วยที่จะเจริญก็โน้ตจะโน้ตได้ยังเท่าไหร่มุ่งเลยลูกทับไปเลยสุดอ่ะดีจริงพอดีอันนี้เนี่ยแต่อย่างกระทั่งยังอยู่เชียงวัวขนาดเราก็ตีกันตั้งงานทางจะพูดสุดเลยจะโน้ตปัญญาจะเท่าไหร่จะบอกกันเนาะ
แกยอกาสาเชิงกาซาโลมองพินเนมาอคุณเอาเสาลูนาเตอบาเวอติปิลูนาเชียวชีดอบาบีจำมาเย็นอากาศวันจีธานาเย่มันเน่มันเน่บานทบยันเชียยะมีมันเองกันมารอเตยสองตูชาอูอบาเวกุสัตตูงายาคนนั้นเลือดที่ชินิวาเรชิจำมาอากาศนอยังกงกันเนตรินเปปูราพิบาร์เลยมีมันเองกันมาคุณลูนาพายส์คุสัมมุสันยิงชูลาตูลาจาว เจ้าบ้าบุลาบังลาบุลูโรเล่ช่วยกับเว็บบอแชร์กับลามาโกสูงมือเล่ทบลานี้เจ้าเปลี่ยวเปล่าไหมจะน้องก็รอสอดทับชักให้มีเนื้อมาอย่างสูบบ่าวเองกูเป็นเจ้าก็คุ้มสุดอดีตผู้ลูน่านั่นสิ่งนี้เองด้วยเดียร์เราที่ดูแลเจ้ากูสมุดเรื่องก็เช่นชุดบ่าวตัวนั้นเราชามุดเรื่องก็เลยกันตัดลาจ้าบ้าเลยก็ยังก็เก่าเว้ยเช่นชุดยี่จ้ากันตัดมือเจ้าช่วยกับเว็บลงงานสิ่งนี้มา
ที่ไกลละมาส่วนยังช่วยกับเวลงานสิ่งนี้มาที่ไกลละมาส่วนยังช่วยกับเวลสังที่เราชามุ่งเพื่อพิเดอเอาเช่นเพื่อมุ่งส่งตรงไปจ้าอู้ชั้นเนี่ยก็เปลี่ยวไปเลยอันนี้เตรียมกับชิลามันก็เราสุดท้ายมีสติธรรมสิ่งใดจะรู้ว่าอุตสาหกรรมสุดท้ายที่เราพิจารณาเราสุดท้ายที่อุปมาที่ใครที่นี่ก็จะรู้ว่าเราแค่ความตายที่เราพูดเราไม่เอาเรื่องนี้ติดกันเลยทุกคนก็ต้องมีความเชื่อใจกันเลยตัวเชื่อดิสเทนส์เลยที่จะไม่ใช่ทำให้เชื่อใจ
ลูกเป็นจะจุ่มหัวเลยแต่ตอนนี้นะขันใจเฉยๆอันนี้ตรงนี้เรื่องที่เราไม่รู้ไม่รู้มาสักทีสบายมากตรงนั้นยามานั้นมาเสียกับกุศลมุ่ยเสียชาลาจังยามาตอนสิบตุลาการลูกต้องเสียที่สุเวกุนบ่าวเองก็ยังกับกาลกันได้เช่นเดียวกันชอบปกติเกียร์บ้างแต่เป็นเมื่อเสียกับเวจ้าสิ่งยิ่งสิ่งวิญญาณบุญเชื่อไปลูกมาเป็นแต่ชอบยังกุศลมุ่ยจังก็จงยามาส่วนใหญ่เลย
แต่เช่นตายอยู่ตัวด้วยบุกับเปลี่ยวบาร์เลยเป็นเสกการณ์ที่เจตินาโกงก่อนเนาะที่ลูกชิ้นนี้สุดที่มาด้วยลูกมาอยู่เมื่อไหร่เนี่ยเราเสียงบุกเลยบุไอ้รอเองจะเสียงดูถูกตัวอะไรเจ้าบุตรเนี่ยตุ้มยาเรียนอยู่ที่มาหรือว่ามันด้วยบุเนาะข้าจะเราตัวยามาพูดเนี่ยบางทีก็จะเราเช็คเช็คสิบาทเสียงบินเนี่ยก็กู้สมุทรยามสุดด้วยเนี่ยยาเอสุดด้วยมารอ
ยามไม่ทัวร์ยามไม่ทบยานทาร์ดเลยตัวหลังเราชาวมุ่ยกูเลยกันตัดทาร์บาร์เลยที่ลูกชิ้นนี้มุ่ยจังลามาช่วยกับเว็บบอแชร์ข่าวลานายเนี่ยลูเลยแชร์ข่าวมีเนี่ยช่วยกับเว็บกอมเชียงดุยมูอุตุเรนชกับฟิโยยกูพิวบาร์เลย
แต่มาชิมองใจเงาะ
ဘာဆိုချက်ဒီစတန်ဝင်နေတယ်ကိုသူကတော်တော်ကြောက်နော်
သူနေကြတဲ့တော့ထွက်ထွက်လာမှာပါအခုတော့တော့ဒါရင်နံပါတ်တရဒေတာနော်ရှင်နေရှိမှာကျွန်တော်တို့ဘက်ကတော့ဒီကွာတာတော့ပြင်လာတယ်စင်လာတော့လုပ်တာပါလေ
ကိုဗစ်ရောဂါစိုးရိမ်မှုတွေတိုးလာနေချိန်မှာရွေးကောက်ပွဲလုပ်ငန်းစဉ်တွေအပြောင်းအလဲရှိမရှိသိနိုင်ဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကို FOA ကဆက်သွယ်ခဲ့ပြီးမှဖုံးဖြေကြားခြင်းမရှိပါဘူး။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီ60ကျော်နဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေပါဝင်ရှင်တန်ဖို့ပြင်ဆင်ထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရောင်းဝန်ကနေပြပို့ထားတာပါ။
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။မလေးရှားနိုင်ငံမှာကက်ယောဂါကာလအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကနေရပြန်ခွင့်ရသူတွေရှိနေတယ်လို့ဖန်ဆီးခံရသူတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါမလေးရှားနိုင်ငံမှာကိုဗစ်ကာလကန့်သက်ချက်တွေကြောင့်အလုပ်ကိုင်တွေရပ်နားထားရခြင်းအလုပ်ကိုင်နဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေကြားညှိနှိုင်းပြီးနေရပ်ပြန်ပို့ပေးတာအခုဆိုရင်2000ကျော်ရှိနေပြီဆိုပြီးမြန်မာတန်ရုံတာဝန်ရှိသူတွေကပြောပါတယ်ကိုကြိတ်နဲ့ကိုဒီနေ့နေရပ်ပြန်သူတွေထဲမှာတော့ကျမရေးမကောင်းသူတွေနဲ့ကိုဝင်ဆောင်တချို့ပါပါဝင်ကြောင်းကွာလာလမ်ပူမြို့ကမြန်မာတန်ရုံအလုပ်သမားတန်အရာရှိဦးအောင်စောမင်းကပြောပြပါတယ်
နာလာပိုင်းရှိရနေရတဲ့စပြီးတော့
ဟုတ်ကဲ့
ဒီနေ့ချင်းစီပေါ့ဒီဒီနေ့ဒီနေ့ရင်စီမပါပေါ့နော်2040ခုရောက်ဒီနေ့100ကျော်ပါ160ကျော်2000ကျော်အစုစုပေါင်းဟာကိုပြောတာနှစ်ကျင်း3ကျင်းထွက်တဲ့ဟာလေနောက်တစ်ခုကဒီဆက်စပ်နာ2040ခုရောက်တဲ့မှာအဲဒီကန့်က391ယောက်ပါပါတယ်အကုန်ပေါ့နော်ဟိုပါပဲအဓိကတော့မလေးရှားလူမျိုးတွေ10ယောက်300ယောက်လောက်ပါတယ်ကျွန်တော်တို့မြန်မာတော့အလူသမားတွေပါတယ်အနေဗီဇာသမားနည်းနည်းပါလိမ့်မယ်နောက်တစ်ခုကအချို့တွေတင်မောသားပါတယ်ဟုတ်ဟိုအဓိကတော့ကျမကြီးနဲ့ဟိုကိုဝင်တဲ့တွေတော့တန်ရုံဦးစားပေးနေနဲ့တော့ဖက်ပေးနေပါဆောက
်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေထိုင်နေသူတွေကိုတော့မလေးရှားအနာပိုင်တွေကစစ်စင်ရေးတွေနဲ့ရှာဖွေဖမ်းဆီးနေပါတယ်ခံမှန်းကျင်မြန်မာနိုင်ငံသား3000လောက်ရှိတဲ့ပြည်နယ်မှာလဲမကြသေးခင်ရက်တွေကတရားမဝင်နေထိုင်နေသူမြန်မာနိုင်ငံသားတွေဖမ်းဆီးခံရတာတွေရှိနေတယ်လို့လဲမလေးရှားအခြေစိုက်ဒါနကုတလနိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌကိုရဲမင်းထွန်းကပြောပြပါတယ်
မော်ဘီယံဘီယံပလာဇာတည်းနေဒီပတာဝတ်ထဲမှာတော့ကျွန်တော်တည်ရတဲ့ဟုတ်ပါလားလဲကျွန်တော်တော့ကြားတော့ဟောက်တယ်ပါမလားဆင်းနေတော့များတယ်ပေါင်းပါတော့
မြန်မာတန်ရုံးကိုစားပြုပြီးထိမ့်သိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတရားမောင်မောင်ကလည်းမလေးရှားမှာနေမြေလိုက်အဖမ်းဆီးတွေရှိနေသေးတယ်လို့လည်းဆိုပါတယ်
ဟိုနေမြေနဲ့သူပေါ့နော်ဆန်းကစီတာတော့ဒီတိုင်းငိန်သွားတာမျိုးတော့မဟုတ်ဘူးပေါ့ကျရှိနေလေးတယ်ဟုတ်အာပြီးကြတဲ့ရက်ကတော့ကျွန်တော်တို့ဟိုပီနန်းတမလည်းဟိုဖမ်းသွားတာမျိုးရှိတယ်ပေါ့နော်နောက်ပြီးတော့ဒီကျွန်တော်တို့ကောလာလမ်ပူအပိုင်ထဲမှာလည်းဖမ်းတာတွေရှိတယ်ပေါ့နေမြေနဲ့သူအနည်းနဲ့များတော့ဖမ်းတာစီတာတွေတော့ရှိနေသေးတယ
်ခမန်းကျင်မြန်မာနိုင်ငံသား9သိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်အလုပ်ကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကက်ယောဂါကာလအခက်အခဲတွေကြားထဲမှာပဲမြန်မာနိုင်ငံသားတွေတဲကကိုယ့်ကိုယ်ကိုအဆုံးစီရင်ခဲ့သူ14ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီလန်းတွေကနေကြိုးပမ်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပါ
ကိုဗစ်ကယောဂါကာလမှာတက္ကသိုလ်တွေပိတ်ထားတာကြောင့်ကျောင်းသားတွေပညာသင်ယူနိုင်မဲ့အခွင့်အလမ်းရနိုင်ဖို့ရည်ရွယ်တဲ့ online ဆွေးနွေးပွဲအကြောင်းကိုပြောပြချင်ပါတယ်။ကျွန်မအိတ်တနာထွန်းပါ။မြန်မာနိုင်ငံကတက္ကသိုလ်ပေါင်း90ကျော်ကကျောင်းသားတွေနဲ့နိုင်ငံတကာကျောင်းသားတွေပါဝင်ပြီးကက်ယောဂါကာလပညာသင်ကြားရေးမှာကြုံနေရတဲ့အခက်အခဲတွေကို21 century skill 21ရာစုခေတ်ကျွမ်းကျင်မှုအရေးချင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာပါ။မြန်မာနိုင်ငံကကျောင်းသား900ကျော်နဲ့နိုင်ငံတကာကကျောင်းသား1000ကျော်တို့ကက်ယောဂါကာလအတွေ့အကြုံတွေနဲ့စိန်ခေါ်မှုတွေကိုကြော်လွားနိုင်မဲ့နည်းလမ်းတွေကိုအပြန်အလှန်ဆွေးနွေးဖက်လှယ်ခဲ့ကြတာလို့လည်းဆွေးနွေးပွဲစီစဉ်သူဒေါ်ရင်လက်လက်သွင်းကရှင်းပြပါဗျာ။
တက်သူတွေကလည်းအစုံပဲဟိုနိုင်ငံတွေကလည်းဂျပန်၊ဂျာမနီ၊ပြီးတော့မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပင်း၊နီပေါ်၊အိန္ဒိယ อะไรปะเนาะตัวเรียนเลยตั้งตัวเสียมาตรงยาวเราไปเสียนายจะเอาได้ปะเนาะคุยเอาเงินไปซื้อนี่จ้าไปตัวเส้นกลางเพื่อเด็กตัวเอ็มมาเป็นเนี่ยปะเนาะอะไรเอาตัวเท่ๆเด็กตัวคริติคริติวิตีเราจะปะเนาะตัวเด็กเล่นนี่เล่นเรื่องนี้เนี่ยพี่ผมมาเจอหน้าคริติคริติวิตีวันที่กูไปไหนที่เนี่ยไปตัวพี่เด็กเนี่ยไปตัวไอเดียลีเลย
ที่น่าสนใจเราคุยเนี่ยประมาณนั้นเองลงมาเชียร์เจ้าหน้าเจ้าหน้าอยู่ในเลเวลเรียนในนี้จ้าเจ้าหน้าเจ้าหน้าอยู่ในเลเวลตัวในงานมันเชียร์ตัวเองเนี่ยที่ก็เป็นเป็นเทมเมกุพลุยงสัญญาเลยสุดาปนอ่ะไอ้เอกวุฒิมาว่าฟูรันลีลบีฮะที่เกี่ยวกับเรื่องแบบกองมาจิมบ้าแก่ออนไลน์ส่วนนี้ว่ามาลุงเอรีมีอาเปียเซวินเดซ่าปาวิงแก่ตัวใหญ่เลยลุเล่เซมิ่งปีนี้ถ้ากูพิวอพยพกูพิวเดเอ็มไอเอชเอเอพยพเวนเต้าดามีอุ้งอา
ကိုယ်တန်လောက်တာပေါ့နော်အဲ့တော့အဲ့ဒီဟာတွေကပထမ enroll လောက်တာလူ1000လောက်ကို enroll လောက်ကြတာပေါ့နော်ဗမာပြည်ပင်းလိုက်နိုင်ငံတကာကကျွန်တော်40 50လောက်ပါလာပေါ့အဲ့ဒီမှာတရားတော့တန်းတော့မရှိဘူးနော်အဲ့ဒါပေမဲ့အောင်မြင်လားမအောင်မြင်လားဆိုသူတို့ enroll လောက်တဲ့လူတွေနဲ့အခုတက်ရောက်တဲ့လူက900ကျော်လောက်ပြောလာတဲ့ခါကျတော့အောင်မြင်လို့ပြောတာပေါ့နော
် online ဆွေးနွေးပွဲအစီအစဉ်မှာတော့မြမယဉ်ကျေးမှုကိုထုတ်ဖော်ပြသတဲ့အစီအစဉ်ကိုလည်းထည့်သွင်းခဲ့တာပါယဉ်ကျေးမှုအစီအစဉ်ကိုဦးဆောင်တာဝန်ယူခဲ့သူတဦးဖြစ်တဲ့မမိုးတူခိုင်ကတော့ဆွေးနွေးပွဲဟာပါဝင်သူလူငယ်တွေအတွက်အကျိုးရှိတယ်လို့ပြောပါတယ
်ကြပါတော့တာဝန်ရစ်စင်နဲ့ပြည်သူကြီးဆွေးနွေးဝင်ရတဲ့အတွက်ဒီလိုမျိုး culture တွေတနိုင်ငံနဲ့နိုင်ငံကဆံတူဆိုတော့မတူညီတဲ့ culture တွေနဲ့ယဉ်ကျေးမှုကိုခလဲခွင့်ရရင်ပေါ့နော် culture show ကိုပြတဲ့အချိန်မှာနိုင်ငံတကာ panelist တွေအနေနဲ့မကောက်ဒီ local ပေါ့နော်ဒီမှာတို့ student ကဒီ participant တွေအနေနဲ့လည်းသူတို့တွေဟိုဖြစ်တယ်ပေါ့နော်ဒီဘုဒ္ဓတရားကြီးအများကြီးကြားလိုက်တယ်ဆိုရယ် comment တွေ့ရတဲ့အခါကျတော့ညီမတို့အနေနဲ့အများကြီးကျောင်းကကျောင်းမြင်ရတဲ့အများကြီးအကျိုးကြီးရသွားတဲ့အချိန်မှာရှင်ဟုတ
်ဒီဆွေးနွေးပွဲမှာတော့ယဉ်ကျေးမှုအစီအစဉ်အပြင်ကျောင်းသားတွေအနေနဲ့ covid ကာလမှာပညာရေးနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုအဓိကခေါင်းစဉ်လေးခုနဲ့ဆွေးနွေးခဲ့ကြပြီးတော့အတွေ့အကြုံတွေကိုအပြန်အလှန်ဖလှယ်ခဲ့ကြတာဖြစ်ပါတယ်ရှင်ကျွန်မအင်တနာထွန်းမရှင်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တရရှိနော်ဂျူးဆလနားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မကြသေးမီကကျင်းပပြီးဆုံးသွားတဲ့27ရာစုပင်လုံးသရုပ်ခအကျင့်အစည်းအဝေးဟာမြန်မာနိုင်ငံညီငယ်ဖြစ်စဉ်ကိုအရှိကိုရွေးလျားအောင်တစုံတရာတွန်းပို့နိုင်ခဲ့ပါသလားဘယ်လိုစင်ကောမှုတွေအတားအဆီးတွေရှိနေသလဲဆိုတာမြန်မာရေးသုံးသပ်သူဥမမောင်ဆိုနဲ့ကျွန်တော်ကြော်စံသာဆွေးနွေးသုံးသပ်ထားပါတယ်ဒီဒီကိန်းအစီအဝေးဟာတချိန်တုန်းကရရှိထားတဲ့အဆင့်ကိုပြန်ရအောင်တွန်းတင်ခဲ့ရတဲ့အစီအဝေးဖြစ်တယ်လို့ဥမမောင်ဆိုကစတင်သုံးသပ်ပါတယ်
2018တတိယကြိမ်ပင်လုံညီလာခံရပ်သွားပြီးတဲ့နောက်ပိုင်းမှာနှစ်နှစ်နီးပါးမလုံနိုင်တဲ့ချိန်ဤ NLD ဆိုတာနောက်ဆုံးတက်တန်းချိန်နေပါဒီပင်လုံညီလာခံနောက်ပြန်လျှော့မကြအောင်လို့နေရဲနေရာမှာရပ်နေအောင်ပြန်တွန်းတင်ပေးရတဲ့ညီလာခံလို့ပဲကျွန်တော်မြင်ပါတယ်သဘောတူညီချက်အစ်စ်တစ်ခုရသလားဆိုရင်တော့မရပါဘူးဆက်ဆွေးနွေးဖို့သဘောတူကြတယ်အရင်သဘောတူခဲ့တာတွေထပ်တည်ပြုတယ်ဆိုတဲ့အခါကျတော့မှန်တမ်းချိန်ဤရအောင်ပြန်တွန်းတင်ပေးနိုင်တဲ့အဆင့်တော့ရှိနေမှာတင်ပါတယ်
နောက်အဖွဲ့ပေါင်းစုံတက်မလာတဲ့ကိစ္စမြောက်ပိုင်းမှာမရှိတက်မလာတဲ့ကိစ္စအဲ့ဒီစာကိုဘလောက်ထိအရေးပါသလဲသူတို့မပါဘဲကောညီငယ်ရေးရှိကိုရွေးဖို့ဆိုတာရောဖြစ်နိုင်ပါရဲ့လားခင်ဗျာ
2017ခုနှစ်ညီငယ်ရေးလုပ်ငန်းစဉ်စတဲ့အခု10နှစ်လုံးလုံးသွားမိုးနေတဲ့ပြဿနာတော့အားလုံးပါဝင်ရေးဆိုတဲ့ပြဿနာပါပဲနော်ဒါပေမဲ့လက်တွေ့မှာအားလုံးကမပါဝင်နိုင်ဘူးဖြစ်နေတယ်အဲ့တော့ကျွန်တော်အမြင်ကတော့အားလုံးပါဝင်မှကောင်းမှလားမကောင်းဘူးလားဆိုတာကိုဝယ်ချစ်စီလက်ရှိဒီဖွဲ့ရင်းနဲ့ပဲဆက်ပြီးတော့ငငယ်သဘောတူကြီးရဲ့ယူသွားဖို့ဖြစ်စီဒီကိစ္စတွေအားလုံးကိုတော့ကျွန်တော်တို့ဒီအားလုံးပါဝင်ရေးနဲ့ပတ်သက်တဲ့စနစ်တာကာလကိုပြန်သုံးသပ် မှသာလေကျွန်တော်တို့အဖြေတစ်ခုထွက်လိမ့်မယ်လို့ထင်ပါတယ
်အဓိကအချင်းအလုံးပါဝင်နိုင်ရင်မှဘယ်ဟာကအထက်ထက်ဖြစ်နေရလဲခင်ဗျာ
အဓိကတော့ကျန်တော့မြောက်ပိုင်းခုနှစ်ဖွဲ့အဓိကကျန်တယ် KNDB ကျန်တယ်ရှစ်ဖွဲ့ကျန်တာပေါ့ဗျာနော်အဲ့တော့မြောက်ပိုင်းခုနှစ်ဖွဲ့ကလည်းပဲဒီမှာပါဖို့ဆိုလို့ရှိရင်ဒီဘယ်လက်ထရီထွားစီလေးဖွဲ့အရင်ဘယ်လက်ထရီရင်ထိုးလို့လေဒါမှမြောက်ပိုင်းခုနှစ်ဖွဲ့လုံးနိုင်ငံဆွေးနွေးရမှာဖြစ်တာပေါ့အဲဘယ်လက်ထရီထိုးချတဲ့လေးဖွဲ့မှာလေမထိုးရတဲ့လေးဖွဲ့စလုံးပေါင်းဆွေးနွေးမယ်ဆိုတဲ့အချိန်မှာလောလောဆယ်အေအေနဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့ခက်ခဲနေတယ်အဓိကကတော့ဒီအေအေတရှိခွင့်နဲ့ပတ်သက်တဲ့ပြဿနာဖြစ်တယ်အကြမ်းဖက်ဖွဲ့စည်းပြင်ညာတဲ့ပြဿနာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီမပါဝင်သေးတဲ့မြောက်ပိုင်းခုနှစ်ဖွဲ့ပြဿနာကိုနိုင်ငံရေးကဆွေးနွေးမယ်ဆိုလို့ရှိရင်တောက်ကျပြဿနာဖြေရှင်းမယ်ပြဿနာ AA ပြဿနာဖြစ်တယ်အဲ့တော့ AA ပြဿနာကိုနိုင်ငံရေးကဖြေရှင်းမယ်ဆိုလို့ရှိရင်တော့နိုင်ငံရေးကထပ်ပေါက်ပေးပြီးမှပဲဖြေရှင်းလို့ရမယ်လို့ထင်ပါတယ
် AA TCA နဲ့ပတ်သက်ပြီးတော့လက်မခံနိုင်တဲ့အချက်ကဘာလဲလို့ဥပမာဆိုစဉ်းစားမိပါလေတခြားအဖွဲ့နဲ့ဘာများထူးခြားနေလို့ AA TCA ကိုလက်မခံနိုင်ကြလဲဆိုတော့အဖြေရှားတွေ့ပါလားခင်ဗျာ
အဓိကကတော့ဗျာကျွန်တော်တို့1948နေပြီးတော့1980ဒီရခိုင်မှာပုံကံမှုတွေရှိပြီးတော့1980နောက်ပိုင်းမှာရခိုင်မှာတည်ပြီးလက်နက်ပုံကံမှုကမရှိခဲ့ဘူးနှစ်30လောက်ပြည်ရင်နဲ့အချိန်ကြီးပြန်ဖြစ်တယ်အဲ့ဒီအချိန်ကြီးအောက်မှာအေးပြန်ပေါ်လာတဲ့အခါမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အခါမှာဒီအချိန်တို့အတွင်းမှာဒီအေးတပ်ဖွဲ့တရှိမှုတမတော်ဘက်ကလည်းအသိမပြုပြင်မှာခက်ခဲနေတယ်ထင်ပါတယ်အဲ့ဒါကတော့အဓိက point အချက်ဖြစ်နေတယ်လို့ထင်တယ်ဒါမှမဟုတ်လက်တွေ့ဆွေးနွေးပွဲတွေမှာကြတော့အေးကိုတက်ဖြတ်ပြီးလက်နဲ့ချပါဆိုရင်ဒီကိစ္စကို A ဘက်ကမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့ခါကျ A တရှိမှုအလေးလက်နဲ့ကိုင်းတဲ့တက်တည်းရဲ့တရှိမှုကိုအတိမတ်ပြုပေးရမယ်ဒီဘိုင်လက်ဖွဲထိုးရင်အတိမတ်ပြုပေးမယ်ဆိုရင်အစောပိုင်းကလိုက်စားမှာခွင့်ပြုဘူးနဲ့နောက်ပိုင်းလိုက်စားမှာလည်းခွင့်မပြုဘူး။ဒီရခိုင်မှာလည်းခွင့်မပြုနိုင်ဘူးဆိုလို့ရှိလို့ရှိရင်အဲ့ဒါနိုင်ငံရေးကထပ်ပေါက်ပိတ်တယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့လိုနိုင်ငံရေးကထပ်ပေါက်ပိတ်နေရင်တော့ကျွန်တော်နိုင်ငံရေးကပြဿနာဖြစ်ရှင်းနိုင်မှာမဟုတ်ပါဘူး
။ဟုတ်ကဲ့ဦးမောင်စိုးဒီညမှာကျွန်တော်စဉ်းစားမိတာ TNL တောင်ပလောင်အဖွဲ့ဟာလည်းပဲ A နဲ့သိပြီးတော့မရှင်းမနှောင်းပေါ်ပေါက်လာတဲ့တနက်ကင်အင်အားစုလိုပဲထင်ပါတယ်။အဲ့ TNL တရှိမှုကြတော့သူတို့လက်ခံပါသလား။ဘာကြောင့်ပါလဲ
။အဲ TNL နဲ့ပတ်သက်ပြီးတော့သိမပြောဘူး။သိမပြောဘူးဆိုရင်ပြဿနာကအဲ့ဒီ area ကြီးတကယ်တမ်းကြတော့ဟို TNL မရှိခင်ကလည်းဒီ Arsenal စက်တက်တို့ပြည်သူစစ်တို့ဒီ KNY တို့လှုပ်ရှားနေ area ဖြစ်တာ။နော်အစိုးရရဲ့လက်နက်ငယ်ကြောက်ကြားဒေသဖြစ်တဲ့အခါကျတော့ပြည်နယ်ကိစ္စကိုသိမ့်မပြောတာလို့ထင်ပါတယ်။ဒါပေမဲ့ကိုကန့်လုံကမျိုး2015မှာပေါ်လာတဲ့အခါကျတော့သူပြည်ဝဲထဏာပြန်ပြီးတော့တုံ့ပြန်တာမျိုးရှိတယ်။ကိုကန့်ဟိုမော်ဖိုက်ရှိဘက်ကဒီဟိုဝိုင်းအေရိယာမှာပဲနေရာယူဆတာတွေ့ရပါတယ
်။ဟုတ်ကဲ့နောက်တစ်ခုကဒီပြည်နယ်နဲ့ပတ်သက်ပြီးတော့ State Constitution ကိုဘောဟာရအဖြစ်အသေးပဲကွဲရလို့အခေါ်အဝေါ်လက်မခံရဘူးသူကပြည်နယ်အခြေခံဥပဒေလိုပဲခေါ်မယ်။ဖွဲ့စည်းပုံတော့မခေါ်ဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့တချို့ကတော့ဖွဲ့စည်းပုံဆိုတဲ့စကားပါလိုက်ခြင်းအဖြစ်အဓိပ္ပာယ်ပိုလေးနဲ့တည်းဒါစကားလုံးကိုကတ်ပြီးတော့ညင်းနေကြတော့တွေ့ရပါတယ်ဆိုတော့လက်တွေ့မှာအနှစ်သာရအဖြစ်ဘာကွဲတယ်လဲခင်ဗျာသူတို့ပြည်နယ်တွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းရေးကိုလုံးဝလက်မခံကျင်တဲ့သဘောနဲ့တာဝန်ရရှိအောင်တောင်းမယ်ဆိုတော့အနှစ်သာရဖြစ်မယ်လို့ထင်ပါတယ်ဥမောင်စိုးသဘောသုံးသပ်ပါခင်ဗျာ
အဲ့ဟာလည်းပတ်သက်လာလို့ရှိရင်ဒီငင်းငယ်ဆွေးနွေးပွဲတွေမှာနှစ်ဖက်ကအခြေခံနှစ်ခုကမတူကြဘူးဗျ။နှစ်ဖက်စဉ်းစားတာ။တိုင်းရင်းသားတွေဘက်ကစဉ်းစားတာက၁ပင်လုံးညီလာခံဒီဆုံးဖြတ်ချက်ဒီကံပေါ်မှာဒီနိုင်ငံတော်ပေါ်လာတယ်။ကျွန်တော်တို့ဒါကြောင့်နိုင်ငံကိစ္စဆွေးနွေးပွဲတွေကိုဒီပင်လုံးဘောလုံးချက်အခြေခံပေါ်ဆက်သွားမယ်လို့တိုင်းရင်းသားတွေကစဉ်းစားတယ်။ဒါပေမဲ့အစိုးရနဲ့တမတော်ဘက်ကတော့ပင်လုံးညီလာခံဒီခက်မမိတော့ဘူး။ဒီနှစ်ခေတ်ကာလမှာလျော်ညီတဲ့သဘောတူညီချက်တွေယူပြီးရှေ့ဆက်သွားမယ်လို့စဉ်းစားတယ်။ဒါပထမတစ်ချက်။ဒုတိယချက်အနေနဲ့ပြောရင်တိုင်းသားတွေကခုနကကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်ဟုတ်ချို့ရေးဒန်းလူရေးဆိုတဲ့အခြေအမှောက်ဆွေးနွေးတယ်။အစိုးရနဲ့တမတော်ဘက်ကဆွေးနွေးတာကဒီမိုကရေစီတို့ဖယ်ရယ်တို့ပြောတော်လဲပဲဘိုးချုပ်ကံကိုရှော့ချရေးဘက်ကစဉ်းစားတယ်။အဲ့ဒီအချက်နှစ်ချက်မှာသူတို့အခြေခံမတူတဲ့အခါမှာခုနကကြာပြောတယ်ဒီဖွဲ့စည်းပုံဒီပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးပြဿနာတို့ပြဿနာတွေကတောက်လျှောက်လိုက်ပြီးပြဿနာတက်လာတယ်လို့ထင်ပါတယ
်။အစိုးရနဲ့တမတော်ဘက်ကဘိုးချုပ်ကံကိုရှော့ချရေးကိုစဉ်းစားတယ်ဟုတ်လားဆရာ။
ဟုတ်ကဲ့အဲ့ဒီဘက်ကနေစဉ်းစားတယ်လို့ထင်ပါတယ်ကျွန်တော်ဆွေးနွေးပွဲဒီအခြေအနေတွေကြည့်နေတာကတော့
အဲ့တော့ဘ ਹੁ ချုပ်ပိုင်မှုဆွေးချရေးဟာတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လက်ရှိနဲ့ပုံမူတည်ဆက်လာတဲ့သဘောပေါ့ decentralized လုပ်တယ်ဆိုတာမဟုတ်ဘူးလား
အဲ့ဟုတ်တယ်ဒီအဲ့အနာခေါ်ရေးဘက်ကရပြောမယ်ဆိုလို့ရှိရင်တော့ပုံနည်းဆက်လာနိုင်လို့ပြောပေမယ့်တိုင်းရင်းသားတွေရဲ့ဒီသူ့ရဲ့ identity ကိုယ်ပိုင်လက္ခဏာရဲ့တောင်းဆိုတာနဲ့ပတ်သက်လာလို့ရှိရင်တော့အဲ့
civic nationalism federal ပြည်ထောင်စုစစ်စစ်မှန်မှန်ထူထောင်မယ်ဆိုရင် ethnic nationalism လူမျိုးဖြစ်တဲ့စစ်ကလူပြည်သာဖြစ်တဲ့လို့ပြောပါတယ်။ဒီဟာတွေကနှလုံးကြက်ကတော့ကောင်းတယ်သို့တော်လည်းပဲစိတ်အလံဝေးလွန်းပါသလားတကယ်လက်ဖြစ်တာဘူးအတွက်ဥပမာမုံဆိုးရဲ့အမြင်လို့သုံးသပ်ပါခင်ဗျာဖြစ်နိုင်တဲ့အလားလား။လက်တွေ့ကတော့ဖြစ်နိုင်ဖို့လားလားကတော့ဝေးတယ်လို့ထင်နေဗျ။အဓိကကကျွန်တော်ကပြောတယ်ဒီနယ်ဖွဲ့စည်းပုံသို့မဟုတ်ဒီနယ်ခြေခံဥပဒေပေါ့ဗျာ။ရေးဆွဲရေး
ြန်နေတယ်ဆိုခုနရှစ်ပြည်နယ်မူရက်ခံထားတဲ့လူကဗမာလည်းတပြည်နယ်ပဲရှိရဲဆိုတဲ့အယူဆတင်းလာမှာအဖက်ကလည်းဆိုရအောင်ပြည်နယ်ကြီးအခြေခံဥပဒေဆိုတာကလက်ရှိ2008ဖွဲ့စည်းပုံမှာပါတဲ့ခုနှစ်ပြည်ကိုပြောနေတာအဲ့တော့ဒါရီကတကယ်တမ်းဆွေးနွေးမယ်ဆိုရင်ညှင်းကုန်စရာအများကြီးပေါ်လာအောင်မယ်လို့ထင်ပါတယ်
ဒီကျနော်ကတချို့ကတော့ရွေးကောက်ပွဲနီးလာလို့ခါရောမီလောက်တာဒါတကယ်တမ်းလည်းပဲနိုင်ငံတကာမှာလည်းပဲဒီလိုပဲရွေးကောက်ပွဲနီးလာတဲ့ခါတော့အစိုးရကတော့သူကောင်းတာကိုလုပ်ကြတယ်ဆိုတော့အစင်းလာအနေနဲ့တွေးရပါတယ်ဆိုတော့အခုကောအဲ့လိုသုံးဆက်လို့ရပါသလားနောက်ပြီးတော့ကျွန်တော်စဉ်းစားမိတာအဲ့ကာကွယ်ဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်နိုင်ကိုရင်ကဒီညီငယ်ကိစ္စကိုတခြားကိစ္စအတွက်အသုံးချရတဲ့ဘာညာသတိပေးသွားတယ်လို့ဆိုကြတယ်အဲ့တော့အဲ့ဒါကတော့ဒီကဘယ်အတွက်ဒီဟာကိုအသုံးချနိုင်လို့ပြောတဲ့သဘောမျိုးထပ်တူဖြစ်နေသလား
ကျွန်တော်အမြင်ကတော့ဦးသိန်းစင်စိုးရလက်ထက်ကအနေကြီးစိုးရလက်ထက်မှာရောငြိမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလက်ဆက်တက်တာတခုတော့သူတို့လုပ်ပြသွားလို့ရှိပါတယ်ဦးသိန်းစင်စိုးရလက်ထက်ကလည်းဒီရွေးကောက်ပွဲနီးမှာပဲအော်တိုဝါ15ရက်နေ့မှာအစီလက်မှတ်ထိုးပြီးတော့သူစိုးရတက်တာမှာငြိမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တခုခုဖျက်ထားခဲ့ရဆိုတာပြသလို့ဒီ UND စိုးရတက်တန်းမှာလည်းပဲစိုးရတက်တန်းကုန်ငန်းနီးမှာအဲ့ဒါကိုဖျက်ပြရတယ်လို့ပဲထင်ပါတယ်။ကေရန်ကတော့ကိုဗစ်တာမရှိတော့ဒီပြည်လောက်မှာဖြစ်နေကြတာကမှအဲ့တော့ရွေးကောက်ပွဲကိုတသက်ရည်စုလုပ်တယ်လို့တော့ပြောဖို့ခက်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုစဉ်းစားပြည့်စုံတာကတော့တချို့ကသုံးသပ်ကြတယ်ဒီငင်းငယ်ကြီးကိုသူ့လက်ထက်မှာရတာမလို့ဒီဘူးငါကိုယ်တိုင်တက်လာမှရအောင်လုပ်ကြမယ်ဒါနိုင်ငံရေးခေါင်းဆောင်အချင်းချင်းမှာအဲ့ဒီသဘောထားမျိုးရှိတဲ့အတွက်ကြောင့်ပူပြီးနှောင့်နှေးရတယ်လို့လည်းသုံးသပ်ပါတယ်။ဆိုတော့အဲ့လိုပုဂ္ဂိုလ်ရေးအရာအမှတ်ယူခြင်းနဲ့ตบอราก็นิญญาเยกูบลาวหนองนี้สิท่านนี่แหละไอ้สนาชินี่จ้ะสาวตะแกขึ้นไหนมาล่ะครับ
เอลุต้องตัดจ่าราดิก็สิเลยเปียว่าสัวรออุทิศิลักษณ์ NCA เล่มมาทุบโลดแต่เฉยมามะล้อโหลเด้โล NLD บักก็ดองซันสุจิပြောแกล่ะชื่อซะโล NLD สัวผิดตัวได้แต่คาจองเนี่ย NCA กูเมียๆทุบเปลี่ยนไต่ต้นน่ะดิชื่อเลยสัวราก็ไอ้ฉีนี่บอลนี่กูจี้ภิ่ออัตตก็เลยไอ้ดีดองซันสุจิสัวเล่มแต่มาတော်စမ်းကြည့်လို့ credit မပေးခြင်းဘူးဆိုတော့အမြင်မျိုးနဲ့ရှိတယ်ဗျ။အဲဒါနဲ့အဲ့ဒါဒီတော့ငင်းငယ်လုံငန်းစဉ်နှောင့်နှေးနေတယ်လို့တော့သိမထင်ဘူးဗျ။အဓိကငငယ်ကြီးကသဘောတူဆွေးနွေးရမယ့်အချက်တွေကိုလက်တွေ့ကြကြပြင်ရှင်းနိုင်တာပဲ။ပထမတစ်ချက်ကခုနတန်ရသားဒီကိုယ်အုပ်ချုပ်ခွင့်ကိုယ်အပြတ်ခံခွင့်အာဏာခိုးယူနေပတ်သက်ပြီးတော့ဒီနေ့အဖြစ်ကိုကျွန်တော်တို့မဆွေးနွေးနိုင်ဘူး။ဒါပထမတစ်ချက်ဖြစ်တယ်။ဒုတိယတစ်ချက်ကအဲ့ဒါနဲ့ဆက်နွယ်လာမယ့်တန်ရသားလက်နက်ကင်တပ်ဖွဲ့ဖြင်ရှင်းနေပတ်သက်ပြီးဒီနေ့ဒီအဖြစ်မရှိသေးဘူး။နော်အဲ့ဒါကြောင့်အဲ့နှစ်ချက်ကြောင့်ဒီငင်းဆွေးနွေးပွဲကြီးကြာတာကြာတယ်လို့ပြောတာပုံမှန်ပဲလို့ထင်ပါတယ
် VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ဒီစာရောဂါအများစုကိုတရားရရင်တော့ကြိုတင်ကာကွယ်ဖို့မဖြစ်နိုင်ဘူးဆိုပေမဲ့ရောဂါကိုစောစောစစ်စစ်ဖော်ထုတ်သိရှိကုသနိုင်ခဲ့မယ်ဆိုရင်တော့90%ကျော်ပျောက်ကင်းအောင်ကုသနိုင်တယ်လို့သိရပါတယ်
ကင်ဆာယောဂရဲ့အနေအထားတွေကိုချော့ချနိုင်မှုအတွက်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတောက်ပြီးကြိုတင်ကာဝေးထားဖို့လိုသလိုယောဂကိုစောစောစီးဖော်ထုတ်သိရှိနိုင်စေဖို့အတွက်လည်းကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမဲ့ပြုလုပ်ပေးဖို့လိုတယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။အဲ့တော့ကင်ဆာယောဂဟာတရားရဂိုင်းနှုံးမကာကွယ်နိုင်ပါဘူး။ဒီကျန်းမ ဆောင်ရွက်သွားဖို့ကပထမအရေးကြီးဆုံးဖြစ်ပါတယ်။ဒုတိယအနေနဲ့တော့မိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ကင်ဆာကြိုတင်စစ်ဆေးနည်းလေးတွေကိုဆောင်ရွက်ထားမယ်ဆိုရင်စောစောစီးစီးတွေ့လို့ရှိရင်ဆရာတို့က90ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်ပြီဖြစ်ပါတယ်။ဒါကြောင့်မလို့ဒီလက်လန်းမီတဲ့သူတွေမှာကြိုတင်စစ်ဆေးခြင်းကိုမိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဆောင်ရွက်သွားဖို့အတွက်အကြံပြုပါတယ်။
ယောဂပြင်းထန်လေးရှိတဲ့ကင်ဆာယောဂတချို့ဟာကြွတင်ကာဝရာတွေနဲ့ကြွတင်စစ်ဆေးဖော်ထုတ်ကုသတာတွေကိုပြုလုပ်ဖို့မဖြစ်နိုင်ပေမဲ့အဖြစ်များတဲ့ကင်ဆာယောဂအများစုမှာတော့ကြွတင်ကာဝရာနဲ့ဆော့ဆော့တိအောင်စစ်ဆေးဖော်ထုတ်တာတွေကိုလုံဆောင်နိုင်တယ်လို့သိရပါတယ်။ယောဂကိုဆော့ဆီတိရှိအောင်စစ်ဆေးဖော်ထုတ်နိုင်ပြီးဆော့ဆော့တိရင်ပျောက်ခင်းတဲ့အထိကုသနိုင်တဲ့ကင်ဆာယောဂအမျိုးအစားတွေကိုမြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
။ကင်ဆာယောဂအမျိုးအစားလိုက်ကြိုတင်စစ်ဆေးတဲ့ကင်ဆာအမျိုးအစားတွေကိုအဆုံးပြုထားတာတွေကတော့အမျိုးသမီးတွေမှာဆိုရင်ရင်သားကင်ဆာနဲ့တင်ကောင်းကင်ဆာအမျိုးသားတွေမှာဆိုဆီးတိတ်ကင်ဆာအမျိုးသားရောအမျိုးသမီးရောမှာဆိုရင်တော့ဥမာကြီးကင်ဆာအသေးကင်ဆာရေပြားကင်ဆာဒီကင်ဆာတွေကကြိုတင်စစ်ဆေးတွေ့ရှိခဲ့မယ်ဆိုလို့ရှိရင်ကုသပျောက်ကင်းနိုင်တယ်ဆိုတာအထောက်အထားတွေရှိတဲ့အတွက်ကြောင့်ကင်ဆာ screening လို့ခေါ်တဲ့ကင်ဆာကြိုတင်စစ်ဆေးခြင်းမှာဒီကင်ဆာအမျိုးအစားတွေကိုထည့်ထားပါတယ်
အိမ်တော်နဲ့အမျိုးသမီးတွေအနေနဲ့အသက်30ကျော်လာပြီဆိုရင်တင်ကောင်းကင်ဆာယောဂကိုဆက်သက်စစ်ဆေးပေးဖို့လိုပြီးဆက်သက်စစ်ဆေးဖို့အတွက်လွယ်ကူတဲ့နည်းလမ်းတွေလည်းရှိနေပြီလို့သိရပါပဲ
။တင်ကောင်းကင်ဆာနဲ့ပတ်သက်ပြီးတော့အိမ်တော်တဲ့အမျိုးသမီးတွေအနေနဲ့အသက်30ကျော်အရွယ်ကစပြီးတော့3နှစ်တကြိမ်တင်ကောင်းမိဘကိုစစ်ဆေးဖို့လိုအပ်ပါတယ်။ဒီတင်ကောင်းမိဘမှာပြောင်းလဲမှုတွေရှိရင်တော့တော့ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီနှစ်ဆက်စစ်ဆေးသွားတာပြီးလည်းရှိပါတယ်။အခုနောက်ပိုင်းမှာတော့ဒီတင်ကောင်းကင်ဆာကိုဖြစ်စေတဲ့အိုးကိုစစ်ဆေးလို့ရပြီဖြစ်တဲ့အတွက် HPV DNA ဆိုတဲ့ဒီစစ်ဆေးနည်းတင်ကောင်းကင်ဆာဖြစ်စေသော Human Papilloma Virus စစ်ဆေးနည်းကိုတော့လားနှစ်တစ်ကြိမ်စစ်ဆေးသင့်တယ်လို့ပြောပါတယ
်။အသက်50ကျော်လာတဲ့အမျိုးသားအမျိုးသမီးတွေအားလုံးမှာတော့ဥမာကြီးကင်ဆာယောဂကိုဆော့ဆော့သိအောင်စစ်ဆေးသင့်တယ်လို့သိရပါတယ်။ဥမာကြီးကင်ဆာယောဂကိုဆော့ဆော့သိစေဖို့အတွက်ဘယ်လိုဆက်သက်စစ်ဆေးမှုတွေကိုလုပ်ဆောင်သင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်။ဥမာကြီးကင်ဆာနဲ့ပတ်သက်ပြီးတော့အသက်50ကျော်အရွယ်မျိုးသမီးမျိုးသားအများအားလုံးဒီဥမာကြီးမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းကို10နှစ်တကြိမ်ဆောင်ရွက်သွားဖို့လိုပါတယ်။နောက်တစ်ခါအသက်50နှစ်မှကျော်ပြီးတဲ့နောက်မှာဒီဝန်းတွင်းမှာမမြင်ရတဲ့သွေးပါဝင်မှုကိုစစ်ဆေးတဲ့ FOB လို့ FIT လို့စစ်ဆေးနည်းကိုလည်းနှစ်စဉ်စစ်ဆေးသွားဖို့အတွက်အကြံပြုထားတာတွေရှိပါတယ်။ဥမာကြီးကင်ဆာကအခုနောက်ပိုင်းမှာဖြစ်များလာတဲ့အတွက်ကြောင့်မလို့เนาะဒီအသက်50ကျော်သူမျိုးသားမျိုးသမီးများအားလုံးဝန်းစစ်ဆေးခြင်းနဲ့ဥမာကြီးမှန်ပြောင်းကြည့်ရှုဒီကိုဆောင်ရွက်သင့်ပါတယ်။မိမိရဲ့မျိုးရိုးရာစဉ်မှာဥမာကြီးကင်ဆာရှိခဲ့ရင်တော့အသက်45နှစ်နောက်ပိုင်းတွေကကြိုတင်စစ်ဆေးခြင်းကိုဆောင်ရွက်သင့်တယ်လို့အကြံပြုထားတာတွေရှိပါတယ်။
စီကျိတ်ကင်ဆာယောဂါဟာလည်းအသက်55နှစ်ကျော်လာတဲ့အမျိုးသားတွေမှာကြိုတင်စစ်ဆေးဖော်ထုတ်သင့်တဲ့ကင်ဆာယောဂါမျိုးစားတစ်ခုဖြစ်တယ်လို့သိရပါတယ်။စီကျိတ်ကင်ဆာယောဂါစစ်ဆေးဖော်ထုတ်တာကတော့ဆရာဝန်နဲ့စနစ်တကျတိုင်ပင်ဆွေးနွေးပြီးမှဆန်းသက်စစ်ဆေးတင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။မျိုးသားများစီကျိတ်ကင်ဆာကိုတော့55နှစ်နဲ့69နှစ်ကြားထဲမှာဒီစီကျိတ်ကင်ဆာမှာမြင်မာတဲ့အသွေးအတွင်းမှာ PSA ဆိုတဲ့ဓာတ်ကိုစစ်ဆေးခြင်းဆိုအတွင်းကိုလက်ညှိုးထိုးသွင်းပြီးတော့စီကျိတ်ကိုဆန်းသက်စစ်ဆေးခြင်းတွေကိုဆောင်ရွက်သင့်တယ်လို့ပြောပါတယ်။ဒီနေရာမှာတော့အသွေးအတွင်းမှာ PSA စစ်ဆေးခြင်းကိုဆရာဝန်နဲ့လူနာနဲ့ဆွေးနွေးပြီးတော့ဆုံးဖြတ်ပြီးမှစစ်ဆေးဖို့လိုတယ်လို့ပြောပါတယ်။ဘာလို့လဲဆိုရင်ဒီ PSA ပမာဏကဒီစီကျိတ်ကင်ဆာမဟုတ်ပဲနဲ့ရိုးရိုးစီကျိတ်ကြီးယောဂါမှာလည်းအနည်းငယ်တက်တက်တဲ့အခါမှာကြတော့ဒီ PSA တက်နေရင်ကင်ဆာဖြစ်ပြီလားဆိုပြီးတော့စိတ်ပူပင်တော့ကများတာတို့နောက်ဆက်တွဲစစ်ဆေးမှုတွေကိုလုပ်ဖို့လိုအပ်လာနိုင်မှာဖြစ်တဲ့အတွက်ဆရာဝန်နဲ့လူနာနဲ့စနစ်ကျတိုင်ပင်ဆွေးနွေးပြီးမှစစ်ဆေးသင့်တယ်လို့အကြံပြုထားတာရှိပါတယ်
။ကင်ဆာယောဂါအများစုဟာဆော့ဆော့သိအောင်စစ်ဆေးဖော်ထုတ်နိုင်ပြီးယောဂါအဆင်မမြင်ခင်မှာကုသမှုတွေကိုအချိန်မီပြုလုပ်နိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိတာကြောင့်စနစ်တကျစစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီလုပ်ဆောင်ရင်ကင်ဆာယောဂါကြောင့်ကြိုတင်ရမယ့်နောက်ဆက်တဲ့ဆူကျိုးတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသတင်းပြုပလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော့ပ
ါဘူးတကတော့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ် ယောဘာချန်ပီယံစ်လိဘောလုံးဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကပေါ်တူဂီနိုင်ငံရဲ့ဆုံးမြုပ်မှာကစားခဲ့ကြပါတယ်။ဒီနေ့ဖိုင်နယ်မှာတော့ဂျာမန်ချန်ပီယံဘိုင်မြူနစ်နဲ့ပြင်သစ်ချန်ပီယံ PSG တို့တွေ့ခဲ့ကြပါတယ်။ဘိုင်ယန်ကအစင်လာကြီးမားပြီးဒီဖလားကို5ချိန်ရဘူးပေမဲ့ PSG ကတော့တစ်ချိန်မှမရဘူးသေးတဲ့အသင်းမှာဘိုင်ယန်ကနီးပြားတဲ့လက်ထက်မှာအသင်းလိုက်စူးစီးမှုကောင်းကောင်းနဲ့တိစောက်နိုင်ခဲ့ပြီးတော့ဖိုင်နယ်အထိတက်လာခဲ့တဲ့တစ်လျှောက်မှာလဲချယ်ဆီကို9ဂိုးတကိုးဘာစလိုနာကို8ဂိုး2ဂိုးအပါအဝင်10ပွဲလုံးနိုင်ထားတာပါ PSG ဘက်ကတော့နေမာတို့ပါပေတို့လိုတူးချင်းထူးချွန်တဲ့နာမည်ကြီးကစားသမားတွေနဲ့ဖွဲ့စည်းထားတာပါဒီဘက်မှာဘိုင်ယန်က PSG ကိုတကိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံစ်လိဖလားကိုပိုဆွဲသွားပါတယ်ဘိုင်ယန်အတွက်တလုံးတည်းသောဂိုးကိုတော့ PSG ကစားသမားဟောင်း Kingsley Coman က59မိနစ်မှာခေါင်းတိုက်ပေးခဲ့တာပါဒါဟာဘိုင်ယန်အတွက်တော့ဥရောပချန်ပီယံစ်လိဖလားကို၆ချိန်ကြောင့်ပိုဆွဲရတယ်ဖြစ်ပါတယ်ဘိုင်ယန်နီးပြား Hansi Flick ကတော့သူအတွင်းနေနဲ့ထိုက်ခိုက်တန်းတန်းနိုင်ခဲ့တာဆိုပြီးတော့ပြောပါတယ
် On wirklich Männer Ich bin sowas von stolz und auch das Trainer
ဒီလိုဆုံးပြောရင်တော့ခုလိုမျိုးအောင်ပွဲခံခွင့်ရတဲ့အတွက်ကျွန်တော်ရောနီးပြတစ်ဖက်လုံးမှာအရန်ဂုဏ်ယူပါတယ်ပြီးတော့အသင်းကိုလည်းကျေးဇူးတင်ပါတယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့လတွေအတွင်းသူတို့ရယူခဲ့တဲ့အောင်မြင်မှုတွေကတကယ်အမကန်းပါပဲဒီညမှာလည်းထိုက်ခိုက်တန်းတန်းနိုင်ရတယ်လို့ထင်ပါတယ်ကျွန်တော်ပြောသလိုပဲပြီးခဲ့တဲ့လတွေနဲ့ဒီပြေချန်ပီယံလိဂ်ဒီချောင်းလုံးကစားခဲ့တဲ့ခြေစွမ်းကမယုံနိုင်တော့ပါဘူး။ဒီအတွက်လည်းဂုဏ်ယူပါတယ်။ကျွန်တော်တို့ရဲ့ကစားပုံတွေနဲ့အသင်းလိုက်စုစည်းမှုတွေကအဲ့အသင်းတွေခဲခဲဖြစ်စီပါလေ။အခုကျွန်တော်တို့ဒီချန်ပီယံလိဂ်ဖလားနဲ့ပြင်ပြနိုင်ပါပြီ
။ PSG နီးပြသောမတ်စတာခေါ်ကလည်းရှုံးမိမဲ့လဲသူ့အသင်းအတွက်ဂုဏ်ယူရဲဆိုပြီးတော့ပြောပါတယ်။
Oui, je suis très fier. J'ai déjà dit l'équipe.
ကျွန်တော်ရန်ကုန်ယူပါတယ်ဒါကိုအသင်းကိုလည်းပြောပြပါပြီဒီလိုဖိုင်နယ်မျိုးမှာရှုံးရတာအဆိုးဆုံးပါဒါပေမဲ့နှစ်သင်းစလုံးကဖိုင်နယ်ကိုထိုက်ထိုက်တန်တန်တက်လာကြတဲ့အသင်းတွေပါကျွန်တော်တို့တသင်းလုံးစုစုစည်းစည်းနဲ့စိတ်သက်ကြခံမှုရှိရှိနဲ့အပြင်းအထန်ကြိုးပမ်းခဲ့ပြီးချန်ပီယံလိဂ်ဖလားရကိုအခွင့်အရေးတွေရခဲ့ပြီးနည်းနည်းပဲလိုခဲ့တာပါကံလေးနည်းနည်းကောင်းဖို့လိုခဲ့တာပါဒီဘက်မှာလည်းဘာရကိုသမားနိုရာကောင်းတာလည်းပါပါတယ်ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ဂုဏ်ယူပါတယ်
အခုလိုအနိုင်ရတဲ့အတွက်ဘိုင်ယန်ပရိသတ်တွေကတော့ဤလိုမျိုးမှာအောင်ပွဲခံခဲ့ကြပါတယ်။ဘိုင်ယန်ပရိသတ် Ismail Rekor ကတော
့ Wir haben alle nur auf dieses Turnier gewartet. Und die ganze Zeit wir konnten kein Fußball schauen und jetzt hat
es ကျွန်တော်တို့အားလုံးဒီပွဲကိုစောင့်ကြည့်ကြတာပါ။ဘောလုံးပွဲတွေကိုကွင်းမှာကြည့်လို့မရတဲ့အချိန်မှာဒီလိုအနိုင်ရလိုက်တာကကျွန်တော်တို့အတွက်အရန်ကောင်းပါတယ်။
ဘိုင်ယန်ဟာဒီနေ့ဘောလုံးရာသီမှာဂျာမန်အမတ်ပေးဘွန်ဒက်စလီဂါချန်ပီယံဆုရောရှုံးထွက်ဖလားပါရထားတာကြောင့်ဒီပွဲနိုင်လိုက်တဲ့အတွက်ထရဘောလို့ခေါ်တဲ့ဖလားသုံးလို့ရသွားခဲ့ပါတယ်2013ကလည်းတကြိမ်ရထားတာကြောင့်ဘိုင်ယန်အတွက်တော့ဒါဟာဒုတိယကြိမ်ထပ်ရတာပါဘိုင်ယန်ပရိသတ်တွေအောင်ပွဲခံနေတဲ့မှာပြင်ပမှာတော့ PSG ပရိသတ်တွေနဲ့ရဲတွေထိတ်တိုက်တွေ့ပြီးတော့ပြဿနာတွေဖြစ်ခဲ့ပါတယ် PSG အသင်းကသူတို့ရဲ့ပရိသတ် 9000 လောက်ကိုကွင်းထဲမှာစင်အကြီးကြီးနဲ့ဓာတ်ရိုက်ပြခဲ့ပြီးတော့အချို့တွေကတော့အပြင်မှာရဲတွေနဲ့ပြဿနာဖြစ်ခဲ့ပါတယ်ပွဲပြီးမှာတော့ PSG အသင်းရှုံးသွားတဲ့အတွက်ပရိသတ်တို့တောင်းကျမ်းလာကြောင်းလုံရင်စံခတ်တွေဖြစ်ခဲ့ပြီးတော့ရဲကမဲယူဘုံနဲ့လူစုခွဲခဲ့ရတဲ့အထိဖြစ်ခဲ့ပါတယ် Paris မြို့မှာတော့ PSG ပရိသတ်တွေနဲ့ရဲတွေကြားဖြစ်ခဲ့တဲ့ဒီအထူးရုံးအတွင်းမှာ PSG ပရိသတ်148ယောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်ဆိုပြီးတော့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်နော်ဥရောပချန်ပီယံစ်လိဘောလုံးပွဲတွေကိုအခုနှစ်မှာကျင်းပသလိုမျိုး quarter final ကစပြီးတပွဲတည်းကစားဖို့ UEFA ဥရောပဘောလုံးဖွဲ့ချုပ်ကစဉ်းစားနေရဲဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကပြောလိုက်ပါတယ
် For sure it's a very interesting format. Now I doubt
ဒီကြာလကတော့ဒီပုံစံကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်။အခုတပွဲကစားနေတဲ့ပုံစံကအရင်ရှိနေတဲ့ပုံစံတက်ပို့ပြီးတော့စိတ်လှုပ်ရှားဖို့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ပထမတော့ကတော့နည်းနည်းလေးစိတ်ထဲမှာဖြစ်မှဖြစ်ပါမလားလို့တန်တရားဖြစ်မိပါတယ်။ဒါပေမဲ့အချိန်နေရဒီလိုမျိုးလုပ်ခဲ့ရပေမဲ့နောက်ဆုံးတော့အခုလိုပုံစံတစ်ခုတွေ့ခဲ့ရပါတယ်။ဆိုတော့နောက်ပိုင်းပွဲတွေကြာရင်ဒီလိုကျင်းပမလားဆိုတာကိုတေချာဖို့စဉ်းစားသွားမှာပါ။
ဒီနေ့မှာဗိုင်းရပ်စ်ကြောင့်ပွဲတွေကို quarter final ကစပြီးတော့အိမ်ခွင်းအဝေးခွင်းမကစားဘဲနဲ့တပွဲတည်းကစားတာမှာပွဲတွေကပို့ပြီးတော့အကျိတ်အနေနဲ့ကြီးလို့ကောင်းတာကြောင့်အခုလိုစဉ်းစားလာနေတာဖြစ်တယ်ဆိုပြီးတော့ပြောပါရစေခင်ဗျာ
ဒ
Europa League Playoff Final မှာတော့ Sampdoria အသင်းက Inter Milan ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Europa League Playoff Final ကိုတောက်ကြနေကကလုံးမျိုးမှာကစားတော့မှာ Sampdoria က Inter Milan ကို 3-2 နဲ့နိုင်သွားတာပါ။ Inter က Lukaku က Penalty ကနေဂိုးရင်သွင်းခဲ့ပြီးပထမပိုင်းမှာ2ဂိုးစီတည်ဖြစ်နေပေမဲ့ဒုတိယပိုင်းမှာ Lukaku ကပဲကိုဂိုးကိုသွင်းမိသွားလို့နောက်ဆုံးမှာ Sampdoria က 3-2 နဲ့နိုင်ပြီးတော့ Europa League Playoff ကို6ချိန်မြောက်ဘိုးဆွဲသွားပါတယ်။Europa League မှာတော့ Sevilla အသင်းက6ချိန်နဲ့အများဆုံးနိုင်ထားရလဲဖြစ်ပါတယ်ခင်ဗျာ ဒီလိုကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ဟာ FIFA ရဲ့လိုင်းနာရမယ့်စီမံစည်းကမ်းတွေကိုစိုးဖောက်ခြင်းတစုံတရာမရှိဘူးဆိုပြီးတော့ FIFA ရဲ့ကျင်းဝတ်ဆိုင်ရာစုံစမ်းရေးကော်မတီကပြောလိုက်ပါတယ် FIFA ဥက္ကဋ္ဌနဲ့ဆွစ်ဇာလန်ရှေ့နေကြုံတို့အချို့အတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးဆိုလာအနာဘိုင်းဒီဘက်ကဒီကိစ္စကိုပြစ်မှုကြောင့်ဆန်ရရစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့တရားစွဲဖို့လုပ်ခဲ့တာပါဆိုလာအနာဘိုင်းဒီဘက်ကတင်ပြလာတဲ့အချက်လက်တွေကိုစုံစမ်းရေးကော်မတီဥက္ကဋ္ဌကတေချာစုံစမ်းစစ်ဆေးခဲ့ပြီးတော့ရရှိတဲ့အချက်လက်တွေအရတော့ FIFA ရဲ့စီမံစည်းကမ်းတွေကိုတစုံတရာချိုးပေါက်တာမရှိဘူးလို့ပြောကြလိုက်တယ်ဆိုတော့ကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ August 26ရက်ပုံထုံးနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ပြောပါအောင်မယ်။ American ပြည်ထောင်စု Wisconsin ပြည်နယ်ကနိုရှာမြို့မှာလူမဲတယောက်ကိုရဲကပြစ်ခတ်တဲ့အပေါ်မှာခြေနဲ့လို့၃ရက်ဆက်တိုက်ဆန္ဒပြမှုတွေအတွင်းမှာလူတယောက်သေနတ်တန်ရာနဲ့တေဆုံးခဲ့ပါတယ်။အင်္ဂါနေ့ညပိုင်းကနေဗုဒ္ဓဟူးနေ့ကုရက်အထိဆန္ဒပြမှုတွေအတွင်းတခြားသူတို့လည်းတနက်နေ့ပြစ်ခတ်ခံရလို့ထင်ရရခဲ့ပါတယ်။ကနိုချမ်းမြို့တရားရုံးနားမှာဆန္ဒပြသူတွေနဲ့ဘေးကရပ်ရှိနေသူတွေကြားထိတ်တိုက်တွေးမှုဖြစ်ခဲ့စဉ်မှာခုလိုပြစ်ခတ်မှုဖြစ်တာလို့သတင်းဌာနတချို့ကပြောပါတယ်။ပြောင်းရွှေ့တနက်နဲ့လူတယောက်ကိုရဲကလိုက်ရှာဖွင့်နေတယ်လို့လည်းသတင်းတစ်ခုကဖော်ပြပါရယ်အခုလိုပြစ်ခတ်မှုတွေမဖြစ်ခင်တော့ကတရားရုံးရှေ့မှာဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားတဲ့ရဲတွေနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေဖြစ်ခဲ့ပါရယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ကရောဂါကြောင့်ထိခိုက်သေးဆုံးခဲ့ရသူ300ချီအတွက်စိတ်မကောင်းဘူးလို့သမ္မတကတော်မလာနီယာထရမ့်ကပြောကြားခဲ့ပါတယ်။ဒီနေ့လာနေတဲ့ကစတင်နေတဲ့ Republican Party ညီလာခံဒုတိယနေ့အဖြစ်အင်္ဂါနေ့တုန်းကအင်ဂျီရိုရဲ့နှင်းစီချမ်းမျက်ခင်းပေါ်မှာသမ္မတကတော်ကမိန့်ခွန်းပြောကြားခဲ့တာပါ။သူ့ခင်ပွန်းသမ္မတဒေါ်နယ်ထရမ့်ဟာလည်းအမေရိကန်ပြည်သူတွေရဲ့အရေးကိုအမြဲအာရုံစိုက်ရှေ့တန်းဆောင်ရွက်သွားမယ်သူဖြစ်တယ်လို့ဆိုပါတယ်။COVID ကရောဂါကြောင့် Republican Party ညီလာခံကို online ကနေကျင်းပနေပြီးမိန့်ခွန်းပြောကြသူအများစုကလည်း online ပေါ်ကနေတဆင်ပဲပြောကြပါတယ်။အင်္ဂါနေ့တုန်းကတော့အင်ယူရိုကိုနောက်ခံထားပြီးနှင်းစီချမ်းမျက်ခင်းပေါ်မှာသမ္မတကတော်မိန့်ခွန်းပြောကြခဲ့တာကိုပရိသတ်တရားလောက်တက်ရောက်နားထောင်ခဲ့ပါတယ်။Republican Party ညီလာခံမှာနိုင်ငံသားရေးဝန်ကြီး Mike Pompeo အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာကြိုတင်ရိုက်ကူးထားတဲ့မိန့်ခွန်းကိုထုတ်ဖွင့်ပြသခဲ့ပါတယ်။အစိုးရဝန်ထမ်းဖြစ်တဲ့နိုင်ငံရဲ့ထိပ်တန်းတန်တမန်တယောက်ကအခုလိုပါတီဆွဲ၆ခန့်မိန့်ခွန်းပြောတာမျိုးအရင်ကမရှိဘူးတာကြောင့်ဒါဟာဥပဒေနဲ့ညီရလားဆိုတာစုံစမ်းဖို့အတွက်ဒီမိုကရက်တွေတောင်းဆိုနေကြပါတယ်။လောလောဆယ်အရှိအနေပိုင်းကိုတာဝန်နဲ့ခီးထွက်နေတဲ့ဝန်ကြီး Pompeo ကသူ့ရဲ့မိန့်ခွန်းနဲ့မှ Trump အစိုးရရဲ့နိုင်ငံသားရေးမူဝါဒတွေကိုချီးကျူးပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းတွေအတွင်းကိုဗစ်အတီးပြူလူနာအရေးအတွက်တိတိတသာတိုးလာနေတာကြောင့်ကျောင်းတွေအလုံးကိုမလက်ခံကစပြီးရှက်အကန့်တမရှိပိတ်ဖို့အတွက်အခြေခံပညာဦးစီးဌာနကညွှန်ကြားထားပါတယ်။လက်ရှိဖွင့်ထားတဲ့အစိုးရကျောင်းတွေအပြင်ပုဂ္ဂလိကပိုင်းကျောင်းတွေဖုံးတော်ကြီးပညာသင်ကျောင်းတွေအလုံးကိုပိတ်ရမှာဖြစ်ပါတယ်။ ဆက်ခိုက်ပြီးတဲ့အတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလက်တလောမြင့်တက်လာတဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂကလည်းဩဂတ်စ်လ26ရက်ဒီနေ့ရက်စွဲနဲ့အကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေအဖြစ် COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဆက်ပြီးတော့အားပေးကူညီသွားမယ်လို့လည်းဖော်ပြထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအတန်းဖဲမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူရမော်ပါ။
This program has come to you from the Voice of America, Washington.